Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ်ဇွန်လ29ရက်တနင်္လာနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကညဝင်းအောင်ပါတနင်္လာနေ့မနက်ခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာသွားမှာပါအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးဆွေးနွေးဖို့နောက်ဆုံးသတ်မှတ်ရ30နောက်ပိုင်းမှာလဲရတိုးပြီးဆက်ပြီးဆွေးနွေးသွားဖို့ဗီယန်နမ်မြို့မှာဆွေးနွေးပွဲတက်ရောက်နေသူအားလုံးကသဘောတူလိုက်ကြပါတယ်အငင်းပွားပွဲရွေးကောက်ပွဲကျင်းပကန်ဒီဘရွန်ဒီမြို့တော်မှာတင်းမာမှုတွေမြင့်မားနေပြီးညဘက်အကြမ်းဖက်မှုတွေကြောင့်အ ਨੇ ဆုံးလူနှစ်ဦးသေဆုံးသွားပါတယ်ဆတဲ့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကြီးညာဖို့ရှိပါတယ်
။ကောင်းပါပြီရှင်။သမရဦးသိန်းစိန်လက်မှတ်ရေးထိုးအတည်ပြုပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေကိုဘက္ကတများအဖွဲ့ချုပ်ကစန့်ကျင်ကန့်ကွက်လိုက်ပါတယ်
။သူတို့အစိုးရဘက်ကပဲကိုယ်စားလှယ်တွေနဲ့ပြန်ပြီးတော့ကော်မရှင်ကိုဖွင့်မယ်။အဲ့ကော်မရှင်ကပဲအရာရာကိုကျွန်တော်တို့ဒီတင်ယူညွှန်းနှန်းလို့တော့၎င်းဒီပညာရေး
ဘာကတမြအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောသွားတာပါသတင်းအစီအစဉ်အပြီးမှာအပြည့်အစုံနားဆင်ရမှာပါရှင်အဲ့ဒီနောက်တော့ American မြန်မာဆက်ဆံရေးနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးနဲ့တွေ့ဆုံမေးမြန်းထားတာကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့ကိုရန်နိုင်တို့ကပြောပြပါအောင်ရှင
်အီရန်နျူကလ িয়ার အရေးအပိသက်ဆွေးနွေးဖို့နောက်ဆုံးသတ်မှတ်ရဖြစ်တဲ့ဇွန်လ30ရက်နေ့အောင်ပိုင်းမှာလဲရတိုးပြီးဆွေးနွေးသွားဖို့ဗီယက်နမ်မျိုးကဆွေးနွေးပွဲကိုတက်ရောက်သူအားလုံးကသဘောတူကြောင်းအမေရိကန်အစိုးရအရာရှိတဦးကပြောပါတယ်အမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီဟာအီရန်ဘက်ကညှိနှိုင်းရေးအကြီးအကဲနဲ့အကြိမ်ပေါင်းများစွာဆွေးနွေးခဲ့တယ်လို့ဗီယက်နမ်ဆွေးနွေးပွဲကိုတက်ရောက်လာတဲ့အခြားကမ္ဘာအင်အားကြီးနိုင်ငံခေါင်းဆောင်တချို့နဲ့လည်းဆွေးနွေးခဲ့တယ်လို့အဆိုပါအစိုးရအရာရှိကပြောပါတယ်ဆွေးနွေးပွဲအပိသက်ကျင်းပဖို့သတ်မှတ်ထားတဲ့ဇွန်လ30ရက်မတိုင်ခင်နှစ်ရက်အလိုမှာအီရန်နိုင်ငံသား၏ဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်နေနဲ့တီဟီရန်ကိုပြန်ပြီးသူအစိုးရနဲ့တိုင်ပင်မဲ့ကိစ္စကိုအမေရိကန်အနေနဲ့ဘာမှကန့်ကွက်စရာမရှိဘူးလို့လည်းအဲ့ဒီအရာရှိကပြောပါတယ်ဗီယန်နမ်ကိုသွားလိုက်လာလိုက်အချိန်ချင်းဆွေးနွေးရမယ်ဆိုတာဆွေးနွေးပွဲတက်သူတွေအားလုံးမျှော်လင့်ထားပြီးသားဖြစ်တယ်လို့သူကဆိုပါတယ်ဇွန်လ30နောက်ပိုင်းမှာဆွေးနွေးသူတွေကြားနောက်ထပ်ရက်အနည်းငယ်အချိန်ထပ်ယူဖို့လိုကြောင်းVOA နဲ့အင်တာဗျူးတစ်ခုမှာအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနအကြီးအကဲအကြံပေးမာရီဟက်ကပြောပါတယ်ဆွေးနွေးပွဲတက်ရောက်သူတွေကဆွေးနွေးတဲ့အကြောင်းအရာအသေးစိတ်ကိုထုံမပြောပေမဲ့အဓိကအချက်တွေကတော့အီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုဘယ်အချိန်မှရုပ်သိမ်းမယ်အီရန်နျူကလ িয়ার စစ်ရုံတွေကိုစစ်ဆေးနိုင်ဖို့အချိန်တိုးသတ်မှတ်ရေးတွေပါဝင်ပါတယ်ခက်ခဲတဲ့အပိုင်းတွေကိုတော့မဖြေရှင်းနိုင်သေးဘူးလို့အစိုးရအရာရှိတောင်းမင်းများကပြောကြပါတယ်ခင်ဗျာ
ဂရိအစိုးရနဲ့ကျွေးရှင်နိုင်ငံတွေကြားကျွေးမိကိစ္စပြည်လည်ဖို့ပိုခက်ခဲလာတဲ့အတွက်ဂရိနိုင်ငံရဲ့ဘဏ်တွေကိုပိတ်ပြီးတော့ငွေထုတ်တာတွေကိုရပ်ဆိုင်းထားမှာဖြစ်တယ်လို့ဂရိဝန်ကြီးဂျိုအလက်ဆစ်ဆီပရတ်ကပြောတနင်္ဂနွေနေ့ကပြောလိုက်ပါတယ်ကျွေးရှင်နိုင်ငံတွေကဂရိကိုအဖွဲ့ဝင်19နိုင်ငံပါဝင်တဲ့ယူရိုငွေအုပ်စုကထုတ်ပယ်ပြစ်မယ်လို့ချိန်ကြောက်တယ်ဆိုပြီးနိုင်ငံကိုပြောကြားတဲ့ရုပ်သံမိန်ကုန်းထဲမှာမစ္စတာဆီပရတ်ကပြစ်တင်သွားပါတယ်ဒါပေမဲ့ဂရိဘဏ်တွေကိုဘလောက်ပိတ်ပြီးဘလောက်ကြာကြာငွေကြေးစီးဆင်းမှုတွေကိုထိန်းချုပ်သွားမယ်ဆိုတာကိုတော့သူအတိအကျမပြောသွားပါဘူးကျွေးရှင်များတောင်းဆိုထားတဲ့စီကံသတ်မှတ်ချက်တွေကိုလက်ခံလက်မခံလူလူဆန္ဒခံယူပွဲပြီးတဲ့ဇူလိုင်လ5ရက်နေ့အထိငွေကြေးထောက်ပံ့မှုတွေကိုတိုးချဲ့ထားဖို့ဂရိနိုင်ငံကတောင်းဆိုချက်ကိုဥရောပကပယ်ချခဲ့တဲ့အတွက်ဒီလိုအကြက်ကင်တာဟာဂရိပြည်သူတွေရဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်ကိုစိန်ခေါ်လိုက်တာဖြစ်တယ်လို့လည်းလက်ဝဲဝါဒီဂရိဝန်ကြီးချုပ်ကဆိုပါတယ်ဂရိလက်ရှိငွေကြေးထောက်ပံ့မှုဟာအင်္ဂါနေ့မှာတက်တန်းကုန်ဆုံးတော့မှာဖြစ်ပါတယ်။ဥရောပဘဝဘဏ်ကတော့ဂရိနိုင်ငံအပေါ်ငွေကြေးထောက်ပံ့မှုကိစ္စကိုလက်ခံစဉ်းစားနိုင်ပေမဲ့ဂရိနဲ့ကျွေးရှင်နိုင်ငံတို့ကြာပြဿနာကိုဘယ်လိုဖြေရှင်းမယ်ဆိုတာနဲ့ပတ်သက်လို့တော့ထင်မြင်ချက်တစ်စုံတရာပေးခြင်းမရှိပါဘူး။နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ရဲ့ဥက္ကဋ္ဌခရစ်စတင်းလဂတ်ကလည်းဂရိနဲ့ကျွေးရှင်တို့ကြာအခုလိုရှင်မတိုးနောက်မဆုတ်ဖြစ်နေတာကိုစိတ်ပျက်မိတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
။လူ29ဦးသေဆုံးပြီးလူ230နီးပါးဒဏ်ရာရခဲ့တဲ့ကူဝိတ်နိုင်ငံကလူထူထပ်တဲ့ရှီယာဗလီတစ်ခုကိုအသေးခံဘုံးကွဲထိုက်ခိုက်သူဟာဆော်ဒီနိုင်ငံသားဖြစ်တယ်လို့တနင်္ဂနွေနေ့မှာကူဝိတ်အာဏာပိုင်တွေကပြောပါတယ်ရမဒန်ဥပုပ္ပလကာလအတွင်းတောက်ကြနေဝတ်ပြုဆူတောင်းပွဲကိုတိုက်ခိုက်သူဟာဆူလီမန်အဗ်ဒယ်မူဆမ်အယ်ကာဖြစ်တယ်လို့ကူဝိတ်ပြည်ထောင်စုဌာနကပြောပါတယ်အသေးခံဘုံးကွဲသူဟာတောက်ကြနေဝတ်ပြုဆူတောင်းချိန်မတန်ခင်နိုင်ယူပိုင်းအလို အာယုံတက်ချိန်မှာကူဝိတ်နိုင်ငံတဲ့ဝင်လာခဲ့တယ်လို့ကူဝိတ်အာဏာပိုင်တွေကပြောတာပါ။ဘုံခွဲသမားကိုဗလီထိလိုက်ပို့ပေးခဲ့တဲ့ကားဒရိုက်ဘာကိုဖမ်းထားပါတယ်။ကားဒရိုက်ဘာတဲခုခဲ့တဲ့အင်ရှင်နဲ့ဒီတိုက်ခိုက်မှုနဲ့ဆက်နွယ်နေသူ၅ဦးကိုလည်းဖမ်းဆီးထားပါတယ်။ကမ္ဘာတိုင်ကြီး၃ခုကနေရာ၃ခုမှာတောက်ကြနေကတိုက်ခိုက်မှုဖြစ်ခဲ့ပြီးအဲ့ဒီထဲမှာဆော်ရီအာရေဗျလည်းပါဝင်ပါတယ်။ဒီလိုတိုက်ခိုက်မှုကြောင့်တူနီးရှားနိုင်ငံမှာလည်းအနည်းဆုံး38ဦးသေဆုံးပြီးနိုင်ငံသားခီးသွားတွေအယောက်ပေါက်များတဲ့တူနီးရှားပင်လယ်ကမ်းခြေကိုရဲတပ်ဖွဲ့ဝင်တထောင်လောက်တိုးချတာပါပဲ
။နယူးယောက်ကျင်းထောင်ကနေထွက်ပြေးလွတ်မြောက်သွားတဲ့လူသက်သမား2ဦးတည်းကဒုတိယတဦးဖြစ်တဲ့ဒေးဗစ်ဆွတ်ဟာရဲတပ်ဖွဲ့ရဲ့ပစ်ခတ်တာကိုခံခဲ့ရပြီးတော့အခုခါမှာဖမ်းဆီးထိန်သိမ်းထားခံနေရတယ်လို့တနင်္ဂနွေနေ့ကထွက်ပေါ်လာတဲ့သတင်းတွေမှာဆိုပါတယ်။အမေရိကန်ရဲတပ်ဖွဲ့ကသူနဲ့အတူထွက်ပြေးလွတ်မြောက်သွားတဲ့ Richard Mack ကိုပြစ်တက်လိုက်ပြီးနေ့ရက်အကြာမှာ Mr. Swart ကိုကနေဒါနယ်စပ်မှာဖမ်းဆီးမိခဲ့တာဖြစ်ပါတယ်ခင်ဗျာ
UAV အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 7.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကတင်းလာနေမနက်ခင်းသတင်းတွေကိုဆက်ပြီးကြေညာနေပါတယ်အငင်းပွားဝယ်ရွေးကောက်ဖွဲ့ကျင်းပကံဒီဘူရွန်ဒီနိုင်ငံမြို့တော်ဘူဂျန်ဘူရာမှာတင်းမာမှုတွေမြင့်မားနေပြီးညဘက်ဖြစ်ပေါ်တဲ့အကြမ်းဖက်မှုတွင်အ ਨੇ ဆုံးလူ2ဦးသေဆုံးသွားတယ်လို့မျက်မြင်တွေကတင်းငွေနေမှာပြောပါတယ်။လက်ရှိသမရကတတိယသက်တမ်းအတွက်ဝင်ရောက်ရှင်ပြိုင်မဲ့ကိစ္စပေါ်ကန့်ကွက်တဲ့အနေနဲ့ရွေးကောက်ပွဲကိုဝင်ပြိုင်မှာမဟုတ်ဘူးလို့ဘူရွန်ဒီအတိုက်ခံပါတီတွေကပြောပါတယ်။တင်းလာနေမှာကျင်းပမဲ့ပါလီမန်ရွေးကောက်ပွဲကိုသူတို့တပိတ်မှောက်သွားမှာဖြစ်တယ်လို့တရားမျှတမှုမရှိနိုင်တဲ့ဇူလိုင်15ရက်နေ့သမရရွေးကောက်ပွဲကိုလည်းတပိတ်မှောက်သွားမယ်လို့အတိုက်ခံတွေကပြောပါတယ်။ဒီတော့တွင်သမရကူရန်စီဇာကရွေးကောက်ပွဲဝင်ပြိုင်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုဆန့်ကျင်ခဲ့တဲ့အတွက်အကြမ်းဖက်မှုတွေကသူ့အန်ဒီရီကိုစိုးရိမ်ရတဲ့အတွက်ဆိုပြီးပါလီမန်အကြီးအကဲပိုက်တာဘရိုဟန်နီယူမာကဘယ်ဂျီယံနိုင်ငံကိုတိုင်းရှောင်သွားပါတယ်ဘူရွန်ဒီဒုသမရအပါအဝင်စိုးရထိတ်တန့်အရာရှိတော်တော်များများနိုင်ငံကနေတိုင်းရှောင်နေကြပါတယ
်ထိုင်ဝမ်နိုင်ငံမျိုးတော်ထိုင်ပေမှာရေကစားတဲ့အပန်းဖြေဥယျာဉ်တစ်ခုမီးလောင်ခဲ့တဲ့အတွက်လူ900ထက်မနည်းဒဏ်ရာရသွားခဲ့ပါတယ်အဲ့ဒဲက194ယောက်ကဒဏ်ရာပြင်းပြင်းထန်ထန်ရသွားတယ်လို့ကျမရေးဌာနရဲ့ညင်ညာချက်ထဲမှာပြောထားပေမဲ့တိုက်ဆုံမှုရှိတယ်လို့တော့သတင်းထုတ်ပြန်ခြင်းမရှိပါဘူးဒဏ်ရာရသူအများစုဟာပြင်းထန်တဲ့မီးလောင်မှုဒဏ်ရာတွေနဲ့မိခိုးအများပြားကိုရှူရှိုက်ခဲ့မိရာကနေရခဲ့ကြတာဖြစ်ပြီးတော့ဒဏ်ရာရတဲ့သူတွေကိုဒေသခံစေယုံ43ခုမှာကုသမှုတွေပေးနေတယ်လို့ပြောပါတယ်ထိုင်ဝမ်သမ္မတမယင်ဂျူဟာအဲ့ဒီနေရာကိုတနင်္ဂနွေနေ့ကသွားရောက်ခဲ့ပြီးထိုင်ဝမ်အစိုးရအနေနဲ့ဒဏ်ရာရတဲ့သူတွေကိုအကောင်းဆုံးကုသမှုတွေပေးနိုင်အောင်တရားလုံးသွားမှာဖြစ်တယ်လို့ဒီဖြစ်ရတဲ့ပတ်သက်ပြီးဘယ်သူမှတာဝန်ရှိတယ်ဆိုတာကိုလည်းစုံစမ်းစစ်ဆေးနိုင်အောင်လုပ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်လူငယ်တွေတချင်းနဲ့ကောက်ခုံပျော်ရွှင်နေတဲ့အချိန်မှာအဲ့ဒီလူငယ်တွေကိုစတိတ်စင်ပေါ်မှာရောင်းစုံပေါင်တာမုံတွေကျဲခဲ့တဲ့အချိန်မှာအခုလိုမတော်တဆမီးလောင်မှုဖြစ်ခဲ့တာဖြစ်ပါတယ်မီးလောင်မှုကြောင့်ဒဏ်ရာရတဲ့သူတွေကိုဖော်မိုဆာဥယျာဉ်ကနေတည်ထုတ်လာပြီးတော့တချို့ကလည်းအဲ့ဒီလူတွေကိုရေလောင်းပေးခဲ့ကြပါတယ်မိကိုလင်းမြန်စွာငိမ့်တက်နိုင်ခဲ့ပြီးဘာကြောင့်မိလောင်ကျွမ်းခဲ့တယ်ဆိုတာကိုတော့စုံစမ်းစစ်ဆေးနေတယ်လို့ထိုင်ဝမ်ဘဟုသတင်းအေဂျင်စီကပြောပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအရှေ့မြောက်ဘက်အာဖဂန်နစ္စလူမျိုးစုဒေသအတွင်းစစ်သွေးကြွ23ဦးကိုလေကြောင်းနဲ့တိုက်ခိုက်ချေမှုန်းနိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကဆိုပါတယ်ခိုင်ဘာနဲ့မြောက်ပိုင်းဝါဇီရစ်စတန်ခရိုင်တွေမှာလက်နက်ခဲယမ်းတွေအများအများစုဆောင်းထားတဲ့နေရာကိုပါကစ္စတန်လေတပ်ကတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ရဲ့တင်းငွေနေတုတ်ကြေညာချက်မှာဖော်ပြထားပါတယ်။ခိုင်ဘာကင်ဟာပါကစ္စတန်တာလီဘန်တွေရဲ့သူတို့ရဲ့လက်ရှ်ကာ-ဤအစ္စလမ်အဖွဲ့လို့အခိုင်အမာခြေကုပ်စခန်းကိုအချင်းတော်ကြားနေရာယူထားတဲ့နေရာအဖြစ်လူသိများတာလည်းဖြစ်ပါတယ်။အဲ့ဒီဒေသဟာသတင်းနောက်တွေမရောက်နိုင်တဲ့ဝေးလံတဲ့ဒေသဖြစ်တဲ့အတွက်စစ်တပ်ရဲ့အတီးပြုချက်ကိုလွတ်လပ်တဲ့စစ်တပ်ရဲ့ထုတ်ပြန်ချက်ကိုလွတ်လပ်တဲ့အတီးပြူတာမျိုးမရှိနိုင်သေးပါဘူး
။ချီလီမှာကျင်းပနေတဲ့ကိုပါအမေရိကဖလာဘောလုံးပွဲအတွင်းပြိုင်ဘက်ကစားသမားတဦးကိုမဖွဲမရလုခဲ့တဲ့အတွက်ချီလီနောက်တန်းလူဂွန်ဇာလိုယာရာကို၃ပွဲပယ်လိုက်ပါတယ်။ဒါကြောင့်ယာရာဟာကျန်တဲ့ကိုပါအမေရိကဖလာပွဲတွေကိုကန့်ကွက်မရဘဲလွှဲချော်သွားခဲ့ပြီဖြစ်ပါတယ်။ယာရာရဲ့အားကစားသမားမပီသားတဲ့အပြုတ်မှုတွေကြောင့်ပွဲပယ်လိုက်တာဖြစ်တယ်လို့တောင်အမေရိကဘောလုံးအဖွဲ့ချုပ်ကော်မဘောရဲ့ကြေညာချက်ထဲမှာ ဖော်ပြထားပါတယ်။ဒါပြင်ချီလီဘောလုံးဖွဲ့ချက်ကိုလည်းအမေရိကန်ဒေါ်လာ 8,500 တန်ငွေရိုက်လိုက်ပါတယ်။အခုလိုပွဲပယ်ခံလိုက်ရတဲ့အတွက်ယာရာဟာပီရူးနဲ့တင်လာနေမှာကစားမဲ့ဆီမီဖိုင်နယ်ပွဲမှာပါဝင်နိုင်တော့မှာမဟုတ်သလိုဖိုင်နယ်ဒါမှမဟုတ်တတိယနေရာလူပွဲကိုလည်းကစားနိုင်တော့မှာမဟုတ်ပါဘူး။ဒါပြင်သူဟာ2018ကမ္ဘာဖလားခြေစစ်ပွဲပထမဆုံးပွဲကိုလည်းပါဝင်ခွင့်ကစားရမှာပါဝင်ကစားခွင့်ရမှာမဟုတ်ပါဘူး။ချီလီနဲ့ဥရုဂွေးတို့ကစားတဲ့ပွဲကိုရုပ်သံလိုင်းတွေမှာပြတာအရတော့ယာရာဟာဥရုဂွေးတိုက်စစ်မှုကဗာနီရဲ့တင်ပါကိုပုတ်ပြီးသူ့ရဲ့လက်ချောင်းနဲ့မဖွဲမရလုတ်ခဲ့တာဖြစ်ပါတယ်ကဗာနီကယာရာရဲ့မျက်နှာကိုလက်နဲ့ပြန်ပုတ်ပြီးတုံ့ပြန်တဲ့အခါမှာယာရာကအထိုးခံလိုက်ရတယ်လို့ပုံစံမျိုးနဲ့မြေပေါ်ကိုလဲချခဲ့ပါတယ်ခင်ဗျာ
တနင်္လာနေ့နဲ့ခင်တဲ့တွေကိုကိုညံဝေးအောင်နဲ့ကိုရန်နိုင်တို့ကပြောပြသွားတာပါရှင်အခုတော့သတင်းလွှာတစ်ပုဒ်ကိုပြောပြမှာပါသမရဦးသိန်းစိန်လက်မှတ်ရေးထိုးအတီးပြုပြဋ္ဌာန်းလိုက်တဲ့မျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုဘဂတမြအဖွဲ့ချုပ်ကဆန့်ကျင်ကန့်ကွက်လိုက်ပါတယ်။ပညာရေးမှာအစိုးရရဲ့ဗဟိုချုပ်ကိုင်မှုစနစ်ရောချရေးဆိုတဲ့ចောင်းသားတွေအဓိကတောင်းဆိုထားတဲ့အနှစ်သာရဒီပြင်ဆင်တဲ့ဥပဒေမှာလုံးဝမပါဝင်ခဲ့ဘူးလို့ဘဂတမြအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပါတယ်။အကြောင်းဆုံးကဒီလိုပါ။ပြည်ထောင်စုလွှတ်တော်ကဆုံးဖြတ်လိုက်တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုသမရဦးသိန်းစိန်ကဇွန်လ25ရက်နေ့ရက်စွဲနဲ့လက်မှတ်ရေးထိုးကြထန်းလိုက်တာပါ။အဲ့ဒီပြင်ဆင်တဲ့ဥပဒေတွေကအခန်းလေးဟာအဓိကအငင်းပွားစရာဖြစ်နေပြီးအရင်မူလဥပဒေအတိုင်းပညာရေးလွတ်လပ်ခွင့်ကိုထိန်းချုပ်ထားတဲ့အချက်တွေပါဝင်နေစေဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘဂတဒုဥက္ကဋ္ဌကိုလင်းထက်နိုင်ကပြောပါတယ်
။မျိုးသားပညာရေး policy ကော်မရှင်ရဲ့လုတ်ပိုင်ခွင့်နဲ့ဖွဲ့စည်းပုံကြောင့်တော်တော်ကြီးတို့ကတနင်္ဂနွေပညာရေးကိုအဲ့ကော်မရှင်ကပြန်ပြီးထိန်းချုပ်တယ်။အဲ့ကော်မရှင်ကဘလို့တွေဖွဲ့စည်းလဲဆိုလေအဲ့မှာဥပဒေမှာဆိုလို့ရှိရင်သမရကခန့်အပ်တာ၊ပြည်သူ့လွတ်တော်ခန့်အပ်တာ၊အမျိုးသားလွတ်တော်ခန့်အပ်တာ၊ဝင်ကြီးဌာနကခန့်အပ်တာစတင်တဲ့ခန့်အပ်ခွင့်ကိုပါပြီးတော့ဒီဒီမိုကရေစီသဘောရအောက်ခြေကပေါ့နော်ပြည်သူနဲ့ကြောင်းသားပတ်စံနေပြီးတော့ပြန်ပြီးတော့ကိုယ်စားလှယ်ထည့်သွင်းမပါဘူး။သူတို့အစိုးရဘက်ကပဲဒီကိုယ်စားလှယ်တွေနဲ့ပြန်ပြီးတော့ကော်မရှင်ကိုဖွင့်မယ်။အဲ့ကော်မရှင်ကပဲအရာရာကိုကျွန်တော်တို့ဒီတင်ယူညှိနှိုင်းလို့တော့၎င်းဒီပညာရေးအဲ့လိုလေဟိုပေါ်လစီတို့လကောင်ပြန်ပြီးတော့တော့ဘူဝါဒတွေကိုပြန်ပြီးထိန်းချုပ်မယ်ဆိုပြီးတော့ဥပဒေမှာအခိုင်အမာတော့လေးရပြန်ယူသွားတယ
်။ဒါအပြင်ចောင်းသားတွေတောင်းဆိုထားတဲ့ပညာရေးအသုံးစရိတ်ကို9နှစ်အတွင်းနိုင်ငံရဲ့ဘဏ္ဍာငွေ20ရာခိုင်နှုန်းအထိသုံးစွဲဖို့ဆိုတဲ့အချက်နဲ့ပတ်သက်လို့ပြင်ဆင်လိုက်တဲ့ပညာရေးဥပဒေမှာ20ရာခိုင်နှုန်းအထိရောက်ရှိရေးရည်မှန်းသုံးစွဲမယ်ဆိုပေမဲ့နှစ်ကာလနဲ့ပတ်သက်လို့အတိအကျဖော်ပြထားခြင်းမရှိဘူးလို့ကိုလင်းထက်နိုင်ကပြောပါတယ
်။ဥပဒေမှာကြည့်ကြည့်အောင်ပြောနော်တုံးကျင်လဲတုံးမယ်တနေ့တဲ့တနေ့တိုးကျင်လဲတိုးမယ်မတိုးကျင်လဲမတိုးနဲ့နဲ့နေဝမ်းမယ်ဆိုတော့ဟိုဥပဒေမျိုးနဲ့ကြားထားလိုက်တာဖြစ်တဲ့အတွက်တော့ကျွန်တော်တို့နိုင်ငံရဲ့ပညာရေးဟာဖြစ်ပြီးရောဖြစ်နေတဲ့အကြောင်းလေးမျိုးမဖြစ်ပေမဲ့ဟိုဒီလိုပဲတုံးရင်းတုံးရင်းနဲ့ဖြစ်နေဦးမယ်တဲ့အနေထားမျိုးပြန်ရောက်သွားလို့ကျွန်တော်ယူဆပါတယ
်အခန်းလေးမှာအရင်ကအမျိုးသားပညာရေးကော်မရှင်ဆိုတဲ့အမည်ကိုအမျိုးသားပညာရေးမူဝါဒကော်မရှင်ဆိုပြီးပြောင်းလဲထားတာတွေ့ရပါတယ်ဒါအပြင်ပြင်ဆင်ထားတဲ့ဥပဒေမှာအရင်ကလက်မခံခဲ့တဲ့သမဂ္ဂဆိုတဲ့အတုံးနှုံးကိုဖော်ပြထားပါတယ်။အဲ့ဒီမှာကျောင်းသားသမဂ္ဂများနဲ့ဆရာသမဂ္ဂများကိုသက်ဆိုင်ရာတက္ကသိုလ်ပဋိဉ္ဇဉ်စာရဲနဲ့အညီလွတ်လပ်စွာဖွဲ့စည်းခွင့်ရသည်လို့ရေးသားထားပါတယ်။အခုလိုကော်မရှင်နာမည်ပြောင်းပြီးသမဂ္ဂတွေဖွဲ့စည်းခွင့်ရှိတယ်လို့ဖော်ပြထားပေမဲ့တက္ကသိုလ်ပဋိဉ္ဇဉ်စာရဲနဲ့ပတ်သက်ပြီးမေးခွန်းထုတ်စရာလည်းဖြစ်နေတယ်လို့လွတ်လပ်စွာတမကတွေဖွဲ့စည်းခြင်းဆိုတဲ့ကျောင်းသားတွေတောင်းဆိုထားတဲ့အချက်နဲ့လည်းမကိုက်ညီဘူးလို့ကိုလင်းထက်နိုင်ကပြောပါတယ
်ကျွန်တော်တို့တောင်းဆိုတာလည်းကျွန်တော်ကြွားပါတယ်အတိတ်တွေကလည်းကြွားလို့အနှစ်သာလည်းကြွားပါတယ်ကျွန်တော်တို့တောင်းဆိုတာကအခြေခံပညာကျောင်းသားကျောင်းတွေအထိကျွန်တော်တို့ကတောင်းဆိုတာဖြစ်ပါတယ်နောက်တစ်ချက်ကဒီမှာကတက္ကသိုလ်ပဋိဉ္ဇဉ်ဆိုတဲ့နေရာမှာပြဿနာကဘာလဲဆိုတော့တက္ကသိုလ်ပဋိဉ္ဇဉ်ဘယ်သူဆွဲမှာလဲဆိုတော့ပြဿနာရှိလာပါတယ်ဆိုတော့လည်းဟိုဒီအမျိုးသားပညာရေး policy commission ဆိုပြီးတော့ဟိုကဖွဲ့ပြီးဘိုးဆိုတာပေါ့ဒီအစိုးရနဲ့လွှတ်တော်တို့ကနေပြီးတော့ဖွဲ့ပြီးတဲ့ commission ကဒီပြည်နယ်အောင်ဆွဲမယ်ဆိုတော့သူတို့ဥပဒေကဘယ်လိုလဲလွတ်လပ်စွာလို့တုံ့တုံ့မှာဒါလုံးဝလွတ်လပ်မှုဖြစ်စီမှာမဟုတ်ဘူးကျောင်းသားရေးနေရာတော့ဒါပြည်နယ်ပြည်တခုမှမရှိဘူးမှန်ကန်တဲ့ပြည်ပြည်ကြောင်းလည်းမှုအတွက်ရမောထောက်ပြီးဆန္ဒပြနေကြတယ်ဒါဟိုအလုံးနဲ့ပြည်ပြည်သားအရှိမှဖြစ်ကြတယ်အဲ့တော့သူတို့ရလက်ကပြင်မယ်ဆိုပြီးတော့သူတို့ကဟိုလေးဝန်းလိုက်ကျင်းပြပါလေမနဲ့ကျင်းနေမှာတော့ကျွန်တော်တို့တောင်းဆိုတဲ့ဆက်တစ်ချက်ပေါ့ဆွမ်းနာပြောတဲ့ကျောင်းသားသမဂ္ဂဆရာသမဂ္ဂလူလက်ကတော့ဖွဲ့စည်းခြင်းရရှိလို့အဲဒီပညာရေးဟိုချုပ်ကောင်ကိုဆွဲချရေးစသဖြင့်ကိုအစိုးရကိုစွတ်တော်ကိုယ်စားလှယ်ကိုက သဘောတူညီခဲ့တယ်ကျွန်တော်ပြင်ပါမယ်ဆိုပြီးအထူးအဖွဲ့ကကတိကဝတ်လက်မှတ်ထိုးပြီးတော့မှအခုချိန်မှာပြန်ပြီးတော့ဟိုဥပဒေပြင်ဆင်တဲ့ဥပဒေနဲ့တော့ပြင်ဆင်တဲ့သဘောမပြတ်ရောက်ပဲနဲ့တကယ်လုံးအပြောင်းအလဲရေဘူးရဆန်တဲ့ဟိုအပြောင်းအလဲတွေဘာမှအနှစ်သာရမပြောင်းလဲပဲနဲ့သူတို့အနေနဲ့ပြန်ပြီးဥပဒေပြင်ဆင်မယ်ဆိုပြီးပြန်ထုတ်တယ်။နောင်မျိုးဆက်20လောက်ရှိဒီဥပဒေနဲ့ဆက်သွားမယ်20လောက်ဒီကကျွန်တော်တို့ပစိုးရရဲ့ချုပ်အုပ်ချုပ်ရေးဇနီးအရေးပြည်အရေးကြုံဖြစ်နေမှာပဲကျွန်တော်တို့တိုင်းပြည်ကပညာမတက်ပေါ်ရဆိုတဲ့ညုံထဲမှာဆက်ပြီးနေနေမှာပဲ
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးငြိမ်းချမ်းစွာတောင်းဆိုလှုပ်ရှားခဲ့ကြတဲ့ကျောင်းသားကျောင်းသူတွေကိုမက်ရှလာအစိုးပိုင်းကအစိုးရကနေအကြမ်းဖက်နှိမ်နှင်းခဲ့ပြီးဘက္ကတများအဖွဲ့ချုပ်ခေါင်းဆောင်တွေအပါအဝင်ကျောင်းသူကျောင်းသားတွေနဲ့ထောက်ခံတဲ့ပြည်သူ80ကျော်ကိုတာဝရီထောက်မှာထိမ့်သိမ်းထားပါတယ်ရှင်အခုဆက်လက်ပြီးတော့မြမအရေးဆွေးနွေးကမ်းကိုတင်ဆက်မှာပါအမေရိကန်မြန်မာဆက်ဆံရေးလက်ရှိအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်တင်ကိုကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်ကျွန်တော်ဆွာကမင်းကြီးနဲ့မေးဖို့ကတော့ဒီမြန်မာနိုင်ငံနဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးအကြောင်းပါခင်ဗျာကျွန်မနိုင်ငံမှာအခုဆိုလို့ရှိရင်ပြည်ကြောင်းရေးလုပ်နေတယ်နိုင်ငံတကာလည်းထောက်ခံကြတယ်ပံ့ပိုးပေးကြတာလည်းရှိတယ်အခုဒီပတ်မှာရောက်နေတဲ့ကျွန်မနိုင်ငံသားတွေဆိုတော့တချို့ပြန်ပြီးတော့မှအဲမှာဒီ1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80
PR ဒီကြောင်းတော့မဟုတ်ပါဘူးကျွန်တော်တို့မှာမြန်မာနိုင်ငံမှာဒီကြောင်းလေးဘုက္ကကိုအတွဲနဲ့ဒီ volunteer role နဲ့သွားနေပေါ့နော်နိုင်ငံရေးအဖွဲ့ကနေ volunteer role နဲ့သွားနေတယ်သွားနေတဲ့နောက်ပြန်ပြီးဆုံးပြီးတဲ့အိမ်မျိုးမှာနော်ကျွန်တော်တို့နောက်ပြီးတော့ကျွန်တော်တို့ဒီပြည်သားတွေအနေနဲ့အဲပြည်ပြောင်းနေတဲ့ဟာကိုလူသားနေတဲ့ဆိုတော့ဒီပြည်မှာနောက်ပြီးတော့အစိုးရတဲ့လက်တက်လာတက်လာပြီးချမှတ်တဲ့အခါအခုမျိုးဆုံးဖြတ်ပြီးဆောင်းလာတဲ့အ
ခါဟုတ်ကဲ့ပါအခုလိုပြင်ပြောင်းလဲမှုတွေလုပ်နေများပါခင်ဗျာအောင်မြင်တိုးတက်တာတွေလည်းအများကြီးရှိပါတယ်ဟိုကွင်းလင်းပြောင်းလဲလာတွေလည်းအများကြီးရှိတယ်ဒါပေမဲ့ဟိုအခုတာမကြီးလက်တီမှာပါတာမကြီးဆိုသူကနေပို့ပြီးတော့နားလဲမှာပေါ့ကလတ်တမကမှာမြန်မာနိုင်ငံကိုစားပြုပြီးဒီနေရာဆိုနိုင်ငံတကာအသံတမန်တွေနဲ့နေရာချင်းပြဆက်ဆံပြရတယ်ဆိုတော့ဒီပြင်ပြောင်းလဲမှုတွေလုပ်တဲ့နေရာမှာနိုင်ငံတကာကပြောနေကြတဲ့စံရင်းစံနှုန်းတွေနဲ့ကန့်ညီမှုရှိရလားဥပမာဆိုလို့ရှိရင်လင်းလွတ်လပ်ခွင့်လိုမျိုးလူကွင်းရေလိုမျိုးတွေမှာသူတို့ကာရကာဟို creative ပြောနေကြလို့ဒီလိုလိုလာတင်လာမလို့လာတဲ့ဘူးဆိုပြီးတော့ထောက်ပြနေကြတာလည်းရှိတယ်။အဲ့ဒါတွေကရောစနေစနေနေ့နဲ့သူတို့ပြောနေကြတာတွေနဲ့လက်တွေ့နဲ့ဘယ်လိုပေါင်းမွေရှိပါလဲ။အဲ
ဟိုဒီပြင်းဒီပြင်းပြောင်းလဲမှုအဲဒီကြောင့်ဒီပြောင်းလဲအပြင်ဒီပြောင်းလဲကိစ္စမှာပေါ့နော်ဟိုပြုတ်တက်မှုရှိတယ်လို့ဆိုတာအဲစံဒီစံနှုန်းနဲ့ trend line ရှင်နဲ့ဆိုတော့ဒီပါလေ။ဆောကျွန်တော်တို့ပြီးခဲ့တဲ့နော်ဟိုနည်းနည်းဒီကနေ့မတိုင်ခင်ကအဲဒါကျွန်တော်တို့ဒါတမလို့ဆိုရလက်ထက်နဲ့စာလို့ရှိရင်နော်အခုချိန်အများကြီးကြောင်းနေတာကိုတွေ့ရပါလိမ့်မယ်။ဒါပေမဲ့အခုအမေရိကန်နိုင်ငံလက်ရှိအောင်ရရှိနေတဲ့ဒီမိုကရေစီစံစံနှုန်းနဲ့တဲ့တိုင်းနေမှာဖြစ်ဆိုတော့ကျွန်တော်တို့အနေနဲ့နှီးကွင်းနေတယ်လို့ပဲထင်ကြမှာပေါ့နော်။ကျွန်တော်တို့အနေနဲ့ဒီသတင်းလက်ခွင့်မီဒီယာလူလက်ခွင့်နော်ဟိုလိုလိုစီရုပ်စုစုလေးပင်ဒါရင်းနဲ့ပတ်သက်လို့ဒါအလင်းမြန်ဆုံးဆောင်ရွက်ပေးလို့ရတယ်နော်။ဒီကိစ္စလုပ်ငန်းနေရာဒါဆော့တင်လိုက်ဆောင်ရွက်ပေးရဖြစ်ပါတယ်။ကျွန်တော်နိုင်ငံရဲ့သတင်းမီဒီယာလူလက်ခွင့်လို့နော်အဲဒီလာခွင့်လို့ဒီဟာတွေကိုကျွန်တော်တို့အဖြစ်တော်အစားပြုတာပါ။ကျွန်တော်တို့အမြင့်ဆုံးဟုတ်တော်ကအလင်းလာတောင်းတော့မှာရှိနေပါတယ်။
ဟုတ်ကဲ့တမကြီးအခုဆိုရင်တမကြီးကအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကိုရောက်နေတယ်ဒီမှာအမေရိကန်မြန်မာဆက်ဆံရေးမူလကအင်ဒီယားနာတက္ကသိုလ်ကဦးဆောင်ချက်ပါတယ်ဒီအမေရိကန်မြန်မာဆက်ဆံရေးမူလကတမကြီးကအထူးအတော်ပြည့်စုံပြီးတော့ဒီမှာအင်္ဂလိပ်ပြောတယ်ဆိုတော့ဒီလိုမျိုးညီလာခံတွေလုပ်တာအထူးဆက်ဆံရေးမူလကတွေလုပ်တာဟာဒီမှာနိုင်ငံအတွက်ကအမေရိကန်နိုင်ငံအတွက်ဆက်ဆံရေးမှာဘယ်လောက်ထိများအကျိုးသက်ရောက်မှုရှိတယ်လဲဘယ်လောက်ထိရောက်မှုရှိတယ်
အာဒါကတော့အများကြီးကျူးရှိနေပါလေဟိုကျွန်တော်တို့ဗါလို့ဆိုတော့2015ခုနှစ်ကမြန်မာနိုင်ငံနဲ့ဗန်ဒန်အအကြီးကြီးအချိန်ကာလဖြစ်ပါတယ်နောက်ဒီမှာဒီ policy maker တွေရောနောက်ပြီး business man တွေရတယ်ဒါမြန်မာနိုင်ငံမှာရဲ့အလားအလာပေါ့နော်ဟိုအနီးကစောင့်ကြည့်နေရတဲ့အချိန်ပဲအဲတော့မြန်မာနိုင်ငံဘယ်လောက်ထိထိုးတက်ကြောင်းလိုက်မှုတွေလှုပ်လာပြီလဲဘာ challenge တွေရှိနေကြကြလဲ business လုပ်ဖို့အတွက်ဘာခွင့်လမ်းတွေရှိနေသေးလဲနောက်ဘယ်လို ဟိုအခက်အခဲတွေရှိနေတယ်ဒါတွေကိုဒီမှာကျွန်တော်ကဏ္ဍပေါင်းဆောင်ကညီမညီမလက်တွေ့အလုပ်လုပ်နိုင်နေတယ်နော်ဟိုလုပ်ငန်းရှင်တွေရောအကယ်ဒမီတွေရောနော်အစိုးရကိုယ်စားလှယ်ပေါ့ကြာအစိုးရကိုယ်စားလှယ်ဒါကျွန်တော်ပြရတာအဝင်ကြီးတွေပဲမလာနိုင်တဲ့တော့ကျွန်တော်တို့ကညီမငယ်ကိုယ်စားကျွန်တော်လည်းကျွန်တော်တို့ဆောင်ရွက်နေတယ်ရှင်းပြခွင့်ရတယ်အဘိဓောကျွန်တော်ဒီမှာအဒီအကယ်ဒမီဒီတက်တူကအကယ်ဒမီအပြင်နောက်တာဒီမှာလည်းညီမတကယ်လက်တွေ့လုပ်ကန်နေတဲ့ USCID တို့နောက်ကျွန်တော်တို့အဒါလာကောမတ်ပုဂ္ဂိုလ်တွေနောက်တာအညီပုဂ္ဂိုလ်တွေအနေပြီးတော့နောက် peace process မှာပါဝင်နေတဲ့ပုဂ္ဂိုလ်တွေတို့ကလာပြီးတော့ရှင်းပြခွင့်ရခြင်းအပြင်ညီမနိုင်ငံရဲ့လက်တွေ့ပြည်ချင်းတွေကိုလိုကောင်းကောင်းသဘောပေါက်သွားပြီးတော့မှန်ကန်တဲ့ policy တွေချမှတ်နိုင်လိမ့်မယ်လို့ပြောနေပါတယ်အော်ဒါကကျွန်တော်ဒီမှာဆွေးနွေးချက်တွေဟာလည်းပဲကျွန်တော်ထင်တယ်ဒီ policy maker တွေ state policy တွေဆိုချင်တယ်ရောက်ပါပြီရောက်လာလို့ကျွန်တော်တို့အချိန်နဲ့အားလည်းပြီးတော့နိုင်ငံဆက်လက်ပြီးတော့ဆက်ဆံရေးပုံမှန်တွေ့မြင်ရတာထောက်ပြပေးကြတယ်ဟုတ်ကဲ့ခင်ဗျာ
ဟိုနောက်တစ်ခုကအခုဒါနိုင်ငံတကာမှာထိတိုင်းရောက်နေတဲ့ဒီတစ်ခုလည်းဖြစ်တယ်အဲ့လဲဆိုတော့ဒါလက်စီပြဒုက္ခတွေပေါ့နော်ဒီနိုင်ငံတကာခေါ်နေကြတာတော့ပညာတွေပေါ့ညီမဆွေရတော့ကန္နာလီပြည်လို့သတ်မှတ်ထားတယ်ဆိုတော့ဒီလူတွေအရေးဟာအခုနိုင်ငံတကာမှာပြောနေကြတာတင်းညီရတွေမှာရောအဆွေရတွေရောပြောနေကြတာဒီလူတွေဟာဟိုလူညာတွေဖြစ်တယ်ဆိုပြီးတော့သူတို့ကဟိုအကုန်သူကထွက်လာတဲ့လူတွေအဲ့လိုမျိုးအများစုကိုအဲ့လိုတင်းကျုံပြီးပြောလိုက်ပြောနေတာရှိပါတယ်ညီမဆွေရပြောလာတာဒီလူတွေဟာပင်္ဂလီတွေဖြစ်တယ်ပင်္ဂလီအစိုးရလည်းပြောတယ်ဟိုတလောလေးကဖမ်းမိတဲ့ထဲမှာလည်းဒီသူတို့ကိုသူတို့ဝန်ခံထားတာတွေကျွန်တော်တို့တွေ့ရတယ်သူတို့ဒီပင်္ဂလီစ်နိုင်ငံထွက်ပြေးလာတဲ့လူတွေဖြစ်ပါတယ်ဆိုဝန်ခံတဲ့လူတွေလည်းရှိတယ်တော့ရိုဟင်ညာတွေလည်းပါကောင်းပါမယ်ဆိုတော့နိုင်ငံတကာပြောနေကြတယ်ဆိုတော့အဲ့ဒီအပေါ်မှာကတမကြီးဆိုလို့ရှိရင်ဒါပြည်သူ့မကမှာမြန်မာနိုင်ငံကိုစားပြုနေတာဆိုတော့အများနာတာကြုံတွေ့နေရမှာပဲဒီကရနေနေလောက်ကလည်းတမကြီးကိုယ်တိုင်ဒီကိစ္စတွေကိုအခုကကာဝယ်ပြောဆိုခဲ့ရတာလည်းကျွန်တော်တို့ကြားဘူးပါတယ်အခုဒီချိန်မှာရောအဲ့လိုမျိုးညီမတန်မတယောက်ကိုနိုင်ငံတကာအဲ့လိုပြောတာဆိုတာတွေတရားပြတာတွေရှိနေသေးလားဘယ်လိုမျိုးပြန်လဲပြီးတော့တန်မကြီးအနေနဲ့ခုခံကာကွယ်ပြောဆိုနေရရှိပါလဲ
အနေနဲ့မိကုန်နေစင်ပြရတော့ကျွန်တော်နံပါတ်1ဒီဒီဒုက္ခတွေကိစ္စပဲပြောပါမယ
်ဟုတ်
တယ်ဒီဒုက္ခတွေနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့ရှေ့နိုင်ငံရေးဝန်ထမ်းတွေလည်းတရားဝင်တွေပြတော်ရရပြည့်တွေထုတ်ပြန်ထားပါတယ်အဲ့တော့ကျွန်တော်တို့လည်းဒီဒီဒုက္ခတွေဖြစ်နေတဲ့ဒီပြဿနာပေါ့နော်ဒီအင်းမဲ့တဲ့အဲဒီဒီဒုက္ခတွေတွေကျွန်တော်တို့ဒီအဲဒီမှာကိုကွန်ကူပြီးလို့တည်းရတာညောင်းတယ်လို့ခန္ဓာရဲ့တက်ကတည်းကကျွန်တော်လည်းများစွာကိုညက်စာဒါကိုညက်စာကိုညက်စာနာမည်ပါလေသိလည်းမကောင်းပါဘူးပြင်နေတာဖြစ်တယ်လေဒါပေမဲ့လို့ဒီလေဒီဒုက္ခတွေဖြစ်နေတဲ့ကိစ္စကဒါမြန်မာနိုင်ငံဘက်မှာဖြစ်နေတဲ့လူကြီးဒုက္ခနာရခိုင်ပြည်နယ်ဖြစ်နေတဲ့ကိစ္စတွေကြောင်းလို့နော်အဲ့လိုအစ်ူတဲကိုကျောင်းစင်းမြင့်လို့ပေါ်ပြပြီးတော့ဒါဝေမဆဆွဲနေတာတွေကတော့အမတန်မာရွေးမှာလေတော့ကျွန်တော်လည်းလက်ပြပါအဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့လုံးဝလက်မပတ်ချက်လို့ဆိုတော့ဒီဒေသီဒုက္ခတွေတဲ့ဥပမာကျွန်တော်တို့နိုင်ငံကနေပြီးတော့เนาะကဲကဲတင်ထားတဲ့ဒေသီဒုက္ခတွေနေရာချက်တော့ပါတယ်เนาะဒီသင်္ဘောပြီးတဲ့မှာဆိုရင်အဲ့ဒါအာလုံးကြီးပါပေါ့เนาะနေရာကျွန်တော်ကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်နေတာဒီသိသိရှိရပါတယ်။ဒါကိုကုသသမဂ္ဂအထူးကိုယ်စားလှယ်တွေနောက် UN တက္ကသိုလ်ကမ္ဘာခံနေကိုယ်စားလှယ်တွေပါဝင်ကြည့်ရှိသူတို့ကိုယ်တိုင်တော့ပုံပေါ်ဆန်းဆန်းလုပ်ပါတယ်။အဲ့တော့ဒီဒေသီဒုက္ခတွေအများစုပါ။ဒီရဟန်းပြည်နယ်ရလာတဲ့ဒါပင်လည်းဒီအိမ်ဟုတ်ဘူး။နောက်ပြီးတော့ဟိုအများသောအဖြစ်အများစုပါကျွန်တော်တို့ဟို 60-70% တော့ဒီကျွန်တော်တို့အနောက်ပြည်နယ်နိုင်ငံနောက်တခြားနိုင်ငံကထွက်လာတယ်ဆိုတဲ့ဟာမြန်မာရဲ့နိုင်ငံသားတွေကျွန်တော်တို့ထွက်လာတယ်ဆိုတာပါ။အဲတနင်္လာနေ့မှာတော့ကွန်ဖရင့်လုပ်ထားပါတယ်ဝါစီပြန်နဲ့တနင်္လာမှာပြုလုပ်ပါတယ်ဒီဒီဒီဒုက္ခတွေအများစုကဘင်္ဂလားဒေ့ရှ်ကဟောပေါ့နော် economy migrant တွေအများတယ်နော် UAE ရပတ်ခေါ်လာတယ်အလုပ်ချောက်ထွက်လာတယ်အဲဒီကအများစုဖြစ်တဲ့ဆိုရေးထားပါတယ်နောက်ပြီးတော့အင်ဒိုနီးရှားနိုင်ငံရဲ့ဥက္ကဋ္ဌအရာနာတော့နောက်ပြီးတော့ဒီဩစတြေးလျနိုင်ငံရဲ့ဝင်ကြီးကလည်းဒီကထုတ်လို့ပြောပါတယ်အဲ့ဒီသူတို့ကိုယ်တိုင်လည်းဒီဟာလက်ခံထားတော့သူကစည်းစိမ်ကြည့်ထားတော့ကြည့်တဲ့အခါမှာအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့ဒီလူကလည်းဖြစ်ပါတယ်အဒီအိုင်ဒီယာလာတော့နိုင်ငံတော့ပါပါတယ်ဒါပေမဲ့အများစုကဘင်္ဂလားဒေ့ရှ်ကဒါပေမဲ့လို့သတင်းမီဒီယာပေါ်ပြလာတာဒီလူအကုန်လုံးဟာဟိုမြန်မာနိုင်ငံကလာတာဒီဖြစ်တဲ့အတွက်ကြောင်းရင်းစင်းနေဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာကြောင့်လို့မြန်မာနိုင်ငံတကာနိုင်ငံကိုပြစ်တင်ထားတာတော့လုံးဝလက်လက်မခံနိုင်တဲ့အခြေအနေတော့ဖြစ်ပါတယ်
ဒါတော့ဒါသမကြီးပြောတဲ့အမှန်တကယ်ဘလို့ရှေ့ဆက်ပြီးတော့ဒီပြဿနာကိုဖြေရှင်းရမယ်ဆိုတဲ့အချက်တွေပါပါတယ်။ပြီးတော့ဒီမှာအစိုးရရဲ့ယက်တိချက်ကတော့ဟိုဒီနေ့ရနေပြီးတော့အစိုးရပြောတာတွေလည်းကျွန်တော်တို့ ကြားရရှိပါတယ်။ဒါနဲ့ဒီကုလသမဂ္ဂမှာဟောနိုင်ငံကအဖွဲ့အစည်းတွေပါတယ်။အမှကြီးလို့နေတဲ့ဒီ policy တိုင်းနဲ့ဆက်ပြီးတော့ကြည့်ပါမယ်ဆိုတဲ့ပေါ်လာတယ်။ဒါကဒီကုလသမဂ္ဂကဒါကတော့ဘာလို့မလဲ။ဟိုလူပိအောင်ရှိတယ်။ရဲစုလို့ရပါတယ်ဆိုလို့ရှိရင်ဒီလိုမျိုးဘူပေါင်းအမှကြီးတို့ကချပြပြူးတယ်လားချပြထားတာရှိပါလား။အ
ဲဒီ
ဟာနိုင်ငံတကာဝိုင်းဝန်းကူညီလို့ဆောင်ကြဖို့ဆိုတဲ့ပုံစံမျိုး
အကျွန်တော်တို့ဒါပထမဆုံးဆိုတာဒါဘန်ကောက်မှာအဲကျင်းပခဲ့တဲ့နော်ဒီလူကုန်ဘန်ဒီဒီကျွန်တော်ဒီလေးသိခိတဲ့ဒုက္ခရပြဿနာဖြစ်ရှိအတွက်ဒေတာတွင်းစင်မှာဆွေးနွေးတဲ့နိုင်ငံ၁၇နိုင်ငံတက်တဲ့ UN ဖွဲ့စည်းချက်ကလောက်တဲ့ ACU ကိုမြန်မာနိုင်ငံလည်းဒါအဆင့်မြင့်ပို့တယ်နိုင်ငံကြေးဝန်ကြီးနဲ့အဲနိုင်ငံကြေးဝန်ကြီးအထူးပို့တယ်တယောက်ဥဆောင်ပြီးတော့အာတက်ရောက်ခဲ့ပါလေအဲ့တော့ဒါလည်းကျွန်တော်တို့ကနေပြီးတော့ဒီပြဿနာကိုပုံဝင်ဖြစ်ရှင်းဖို့ကျွန်တော်တို့အနေနဲ့ဒါအဆောင်တော်နေဒီတောင်းရှိပါတယ်အဲ့တော့ဒေသဖြင့်ဒေသအဆင့်မှာဒီပြဿနာဖြစ်ရှင်းနေတဲ့အခြေအနေမျိုးမှာပေါ့နော်ကုလသမဂ္ဂအဒါမျက်နှာစာမှာဒီခွင့်ရေးကိုအလုံးပြုပြီးအဲ့ဒီခွင့်ရေးကိုကျွန်တော်တို့ခုလုံးလုပ်ပြီးတော့ပေါ့နော်ရဟန်းကိစ္စကိုဟိုကြောင်ဖြစ်တယ်ဆိုပြီးမိပေါင်းထုတ်ပြီးတော့ဖြစ်ရှင်းတာမျိုးအဲ့အဲ့လိုမျိုးလုပ်လာတာမျိုးကျွန်တော်အနေနဲ့ဟိုဟိုအဲ့လိုမျိုးတော့ကျွန်တော်တို့လက်ခံပါဘူးအဲ့တော့နောက်ဟိုကျွန်တော်တို့ရခိုင်ပြည်နယ်ကိစ္စတိုးတဲ့အဲ့ဒီအတွက်တိုးတဲ့ရေးတွေလည်းကုလသမဂ္ဂဟိုနောက်ခဏဒီဟိုခဏဟိုနေစည်းမချဆရာမများလို့အဲ့ကုလသမဂ္ဂအဖွဲ့စည်းတဲ့နောက် NGO တွေ NGO တွေကအများကြီးမှရောက်နေကြတာလို့သူလည်းအခုကြီးလည်းပြီးနေပါတယ်ကျွန်တော်ရှိမှလည်း coordination center ကဖွင့်ပြီးတော့ကိုပါသူတို့အခုကြီးပြီးရေပံ့ပိုးပြီးနေပါတယ်ကျွန်တော်တို့နိုင်ငံကနေပြီးတော့ human data assistant တွေညှင်းဆုံနေတာဆိုတာလည်းမဟုတ်ပါဘူးအဲ့ဒါပြီးတော့ကျွန်တော်တို့ရဲ့ approach ကတော့ဒီလေးသိခဲ့တဲ့အဲဖိစာဖြစ်ရှင်ဘောရခိုင်ပြည်ကဖြစ်ရှင်ဘောဆိုလို့ရှိရင်ကျွန်တော်တို့လိုအပ်တဲ့အဲ့ရခိုင်ပြည်နယ်တစ်ခုလုံးပေါ့နော် community လူအုပ်တိုင်းဝိုင်းတစ်ခုလုံးတို့ကိုလိုအပ်တဲ့အကူအညီပေးကြရမယ်ပေးကြရမယ်နောက်ပြီးရခိုင်ဒေသတစ်ခုလုံးဖွံ့ဖြိုးမှုရရှိအောင်လုပ်ပေးရမယ်လူတွေဖွံ့ဖြိုးမှုရအဲ့တို့ကိုနိုင်ငံတွေကဝိုင်းဝန်းအကူအညီပေးရပါဘူးအဲ့လိုအကူအညီပေးကြရင်အပြင်အလုပ်ကိုင်ခွင့်လန်းတွေရလာမယ်လူတွေကနောက်လုပ်ကိုင်ခွင့်လန်းရလာမယ်ပညာရေးကျန်းမာရေးအစီအစဉ်တွေမြင့်လာမယ်အဲ့လိုမျိုးမြင်လာတယ်ဆိုလို့ရှိရင်ဒုတိယဟိုဥမတောင်းတာလို့ရှိရင်ပေါ့တရားတော်ရံဖြစ်ဟိုဟိုဟွာပေါ့
ပြဿနာလည်းနေလာ
ပြဿနာလည်းနေလာတယ်ဟိုမိရဲ့ဟွာတရားနဲ့တရားအခိုက်ဟွာတိုက်ခိုက်နေတဲ့ချင်းနေလေကြော်နေတော့အဲ့တော့နိုင်ငံတကာကနေပြီးတော့ဒီလိုဟို issue ကိုနော်ဟိုကျွန်တော်တို့လက်မခံတဲ့ခေါ်ဝေါ်လေးသုံးနေမယ်ဆက်နောက်ပြီးတော့ဟိုဘာလို့ညာအဲ့တို့တို့လိုချင်တဲ့ပုံစံမျိုးနဲ့ဒီကပြာပြီးပြီးတော့တိုက်တွန်းဖြည့်ဆည်းနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံကိုယ်တိုင်ကဥပဒေကိုလုပ်ပြီးတော့ကျွန်တော်တို့တက်တက်ကြောက်ကျွန်တော်တို့ရခိုင်ပြည်နယ်လေးကိုသိခံလာပြီးတူတူတက်တက်ကြောက်ကိုဖြည့်ရှင်းနေတယ်အဲ့ action plan တွေချပြီးတော့ဖြည့်ရှင်းနေတယ်အဲ့လိုဖြည့်ရှင်းတဲ့လုပ်ငန်းတွေမှာပို့ပြီးတော့အခက်အခဲအဟန္တာတွေဖြစ်နေမှာနော်အဲ့တော့အဲ့ဒီကျွန်တော်မြန်မာအစိုးရနဲ့မြန်မာရခိုင်ပြည်နယ်အစိုးရကတော့ဒီတွင်အနေထားအခြေအနေကိုအသိဆုံးပေါ့နော်အဲ့တော့ဒီမှာဒီကိစ္စဟာဘယ်လောက်ဆန်းစစ်တူရှိတယ်အဲ့လိုနေထိုင်မှုရှိတော့ဒီဘင်းနိုင်ငံရဲ့အခြေအနေဒီဘင်းကနာသူ့ရဲ့ဒီလူမျိုးရေးစီးပွားရေးအခြေအနေနဲ့အဲဒါဟိုကိုက်ညီတဲ့ဖြည့်ရှင်းမှုပုံစံမျိုးနဲ့သူတို့အနေနဲ့ဟိုဖြည့်ရှင်းနေပါလေဟိုဟိုကုလသမဂ္ဂ UNDP ဆွဲစည်းနေတာလောလုံနေပါလေကျွန်တော်တို့ရက်နေတာမဟုတ်ပါဘူ
းဆမ္မတိကုလတက်ဆုံးနိုင်ငံရဲ့ကျေးဇူးတင်ပါတ
ယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့
ဒီတစ်ပတ်မြမအရေးဆွေးနွေးခန်းအစီအစဉ်မှာကုလသမဂ္ဂဆိုင်ရာမြမတမ်မတ်ကြီးဦးကျော်တင်ကိုကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားတာကိုတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့ဖွဲ့စည်းပုံပြည်ရေးဘသူကနိုင်ပြီးဘသူကရှုံးသွားလဲဆိုတဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါရှင
်။ VOA မြမပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အ မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်တင်ဆက်မှာပါလိုင်းတိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုံးလွှင့်သွားမှာပါရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
တကယ်ဆိုတော့လွှတ်တော်တွင်ဆွေးနွေးမှုတွေဟာသူရဥရှိမန်ဥဆောင်တဲ့ပြည်ခိုင်ပြိုးအုပ်စုကိုထောက်ခံသူတွေကတစ်ဖက်တမရဥသိန်းစိန်ဥဆောင်တဲ့အစိုးရအဖွဲ့အုပ်စုနဲ့
ကာကွယ်ရေးတွေကတော့ဥစီတူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်မှာအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်ကဘာတလွားထူးခြားတဲ့စံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုတော့မြမပြည်ကပေးစာများအစီအစဉ်ကိုအရင်ဆုံးနားဆင်ကြရအောင်ပါရှင်မအေးတနာကျော်ကတင်ဆက်ထားပါတယ်
မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်ပထမအဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေရဲ့စာတွေကိုပြောပြပေးသွားခြင်းပါလိမ့်ပဲခူးတိုင်းအနောက်ပိုင်းတဲကုန်းမြို့နယ်လင်းလဲရွာကရေးလာတဲ့သောရရှင်အေဂျင့်အောင်ကတော့ရန်ကုန်မြို့မှာ VOA သတင်းတွေကိုရေဒီယိုကနေကြည်ကြည်လင်လင်နားထောင်လို့မရပါဘူးတဲ့ဟုတ်ကဲ့တခြားနယ်တွေမှာတော့နားထောင်လို့ရလားမရလားမပြောထားပါဘူးเนาะဒီသောရရှင်က
ကျွန်တော်ကတော့မြန်မာပြည်ကပေးစာများအစီအစဉ်မညို့ညို့လွင်ဘာကြီးသိန်းကိုစော်ဝင်းနိုင်တို့ပါဝင်တဲ့မတူတာလေးတွေဥကြော်စံသားရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ဒေါ်လာလာတန်းရဲ့အင်္ဂလိပ်စာစတဲ့အစီအစဉ်တွေအားလုံးကိုကြိုက်ပါတယ်ဒါပေမဲ့ကျွန်တော်ကရန်ကုန်နဲ့နယ်မြို့တွေကိုမကြာခဏခီးသွားနေရတဲ့သူပါပြဿနာကကျွန်တော်ရေဒီယိုကနယ်မှာအဆင်ပြေပေမဲ့ရန်ကုန်ရောက်ရင်ဖမ်းလို့မရတော့ပါဘူးအဲ့ဒါကြောင့်ရေဒီယိုကပဲဆုတ်တာလားလိုင်းကပဲမကောင်းတာလားမေးပြစီဗျာဖြစ်နိုင်ရင်သူများတွေလိုရေဒီယိုနဲ့ပြက်ကြိန်လက်ဆောင်လေးလည်းလိုချင်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုရော့စိတ်ပါကျမ်းမာချမ်းသာကြပါစီဗျာ
ဟုတ်ကဲ့ပါရှင်ပထမအဦးဆုံးဒီသောရရှင်ကိုပြန်ကြားပေးနေတာကတော့ VOA အစီအစဉ်တွေကိုအမြဲတမ်းနားဆင်အားပေးတယ်ဆိုလို့ကျေးဇူးတင်ကြောင်းပြောချင်ပါတယ်ဒီသောရရှင်ပြောထားတဲ့သူများတွေကိုပေးတယ်လို့မျိုးရေဒီယိုပဲဖြစ်ဖြစ်ပြက်ကြိန်လက်ဆောင်လေးပဲဖြစ်ဖြစ်လိုချင်ပါတယ်ဆိုလို့ဟုတ်ကဲ့ကျမတို့ဒီနှစ်ပြက်ကြိန်ပေးတဲ့ရာသီကတော့ကုန်သွားပါပြီပြက်ကြိန်တွေလည်းမရှိတော့ပါဘူးเนาะဒါကြောင့်မလို့နောက်နှစ်အတွက်တော့ကျွန်မဒီလိမ့်စာတင်ထားလိုက်ပါမယ်။ဒါမှမဟုတ်လည်းနောက်နှစ်မှာကြီးညာတန်ကြောင်းရင်လိမ့်စာအစ်စ်လေးပေးပြီးတော့တောင်းဆိုနိုင်ပါလိမ့်။ကျွန်မတို့ရေဒီယိုကိုလက်ဆောင်ပေးတယ်ဆိုတာကတော့လွန်ခဲ့တဲ့လင်းငါ6နှစ်ကပါအခုနောက်ပိုင်းမှာထပ်ပြီးတော့ရေဒီယိုတွေကန်ဆယ်ပဲဖောက်ပေးတာမျိုးမလုပ်တော့ပါဘူး။လောလောဆယ်လုပ်ဖို့လည်းအစီအစဉ်မရှိသေးပါဘူးနော်။အကယ်၍ထပ်ပြီးတော့အဲ့လိုမျိုးရှိခဲ့မယ်ဆိုရင်ကျွန်မတို့ရေဒီယိုရုပ်မြင်သံကြားတို့ကနေပြီးတော့ကြီးညာမှာဖြစ်ပါတယ်ရှင်။အခုလိမ့်ဆောင်ပို့ထားတာကိုလည်းမှတ်ထားလိုက်ပြီးတော့ကျမတို့စီကနေပြီးတော့ပြက်ကြိန်တို့ဘာလို့ပေးခဲ့သည်ရှိတော့ကျမအဲ့လိမ့်ဆောင်နဲ့ပို့ပေးလိုက်ပါမယ်။နားဆင်အားပေးတဲ့အတွက်ကြောင့်ကျေးဇူးတင်ပါကြောင်းထပ်ပြီးတော့ပြောချင်ပါတယ်ရှင်။ဒီလိုမျိုး VOA ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုရေးလာကြတဲ့သောရရှင်တွေရဲ့အစာတွေထဲမှာတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလည်းလက်ခံရရှိတာပါနော်။အဲ့ဒီထက်ကအစာတစ်စောင်မှဆိုရင်တော့မြန်မာသမရဦးသိန်းစင်ကိုပြောချင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးသွားချင်ပါတယ
်ကျွန်တော်သမရဦးသိန်းစင်ကိုလေးစားပါတယ်ကျွန်တော်တို့ဘလို့မှမထင်ထားတဲ့အပြောင်းလဲတွေကိုလွန်ခဲ့တဲ့နှစ်အနည်းငယ်ကတွေ့မြင်လာပါတယ်တခါမှမရဘူးတဲ့လွတ်လပ်ခွင့်တွေကိုလည်းရခဲ့ပါတယ်နာမည်မရှိလာတုန်းကចောင်းသားတွေနဲ့ဖြစ်ခဲ့တဲ့အဖြစ်တွေကတော့မယုံနိုင်အောင်ပါပဲသမရဆိုတာနိုင်ငံရဲ့ဖခင်တယောက်ပါဖခင်ဆိုတာသားသမီးတွေကိုငဲ့ညာပါတယ်တက္ကသိုလ်များစာမေးပွဲဖြေဆိုမဲ့အထိမ့်သိမ့်ငံចောင်းသားတွေအတွက်ရင်လေးစရာပါပဲចောင်းသားတွေဆိုတာအနာဂတ်မှာအရေးပါတဲ့သူတွေဖြစ်လာမှာပါရိုင်းတဲ့ဖြူခွဲမှုတွေအင်အားလွန်ကျွန်သုံးမှုတွေကသားတို့အဖေလုံနေတာမှဟုတ်ရဲ့လားလို့ထင်မိပါတယ်သမရာကြီးခင်ဗျာအခုအချိန်မှာဘလောက်အကျက်တဲရောက်နေတယ်ဆိုတာသိပေမဲ့ចောင်းသားတွေကိုအမြန်ဆုံးပြန်လွတ်ပေးစေချင်ပါတယ်အခုဖြစ်ပြသမျှတွေအမှန်တကယ်လက်လွတ်ကျကျဗလိုက်မှုမရှိပဲကင်တွယ်ခဲ့မယ်ဆိုရင်အစိုးဘက်ကနေအကောင်းဘက်ကိုရောက်လာပါလိမ့်မယ်ပြည်သူတွေရဲ့ယုံကြည်ချက်အနာဂတ်မျှော်မှန်းချက်တွေကိုလည်းမမေ့မိန်စေချင်ပါဘူးဖခင်တယောက်ဟာသားသမီးတွေအတွက်မမမမရက်တီပေးတဲ့ကဲ့သို့ သမရတယောက်ဟာလည်းနိုင်ငံသားတို့အတွက်ဘာကူမှတွေးဝေမနေပါနဲ့ဘာကူမှလည်းကြောက်လန့်မနေပါနဲ့နိုင်ငံတော်သမရအပေါ်ကျွန်တော်တို့ရဲ့ယုံကြည်ချက်တွေပြောက်မသွားကြပါဘူးသမရကိုနိုင်ငံရဲ့အဖေအဖြစ်နဲ့လေးစားကြပါတယ်ယုံလဲယုံကြည်ကြပါတယ်ဒါကြောင့်အခုချိန်မှာမာရင်းစပြုတ်နေတဲ့အမားတွေကိုပြန်ပြင်ဖို့အချိန်မီပါသေးတယ်စိတ်ချပါသမရသာပြုပြင်မှုတွေကိုကောင်းကောင်းလှုပ်ဆောင်နိုင်မယ်ဆိုရင်သမရကိုအားပေးချီးမြှောက်ဖို့ကျွန်တော်တို့အသင့်ရှိပါတယ်နိုင်ငံတော်ရဲ့ဖခင်ဖြစ်တဲ့သမရဦးသိန်းစိန်ဟာတာသမီတွေကိုငဲ့ညာနိုင်ပါစေချစ်တက်လာပါစေပြီးတော့မမမမရက်တည်နိုင်ပါစေဗျာ
ဒါကတော့ဒီသောရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုပြောရင်းနဲ့နိုင်ငံတော်သမရကိုဓာတ်ရိုက်တောင်းဆိုမှုလုပ်လာတာဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့အနောက်တိုင်းဒီလောကမှာထင်ရှားနေတဲ့သချင်းလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖော်ပြပေးကြပါတယ်ရှင်။ Thinking Out Loud ဖြစ်ပြီးတော့ American Billboard Hot 100 Billboard မှာလူကြိုက်အများဆုံး100စီးရင်းထဲမှာနံပါတ်1နေရာကို10ပတ်ဆက်တိုက်ယူထားနိုင်ပြီးတော့ဒီသချင်းကဒီလိုမျိုးနံပါတ်1နေရာမှာအကြဆုံးနေရာယူထားတဲ့သချင်းနည်းနည်းပဲရှိတဲ့အထက်မှာတပုတ်အပါဝင်ဖြစ်တဲ့သချင်းမှာဒီဆိုသူ Ed Sheeran အတွက်လည်းအကောင်းဆုံး10နံပါတ်တဆယ်စင်းကိုဒုတိယမြောက်ဝင်တဲ့သချင်းလည်းဖြစ်ပါတယ်။ဒီသချင်းနဲ့လည်းပြီးခဲ့တဲ့နှစ်ကုန်မှာကျင်းပခဲ့တဲ့ Victoria's Secret Fashion Show မှာဖျော်ဖြေခဲ့တာမလို့ဒီသချင်းကအဲ့နောက်ပိုင်းမှာအရန်လဲပို့ပြီးနာမည်ကြီးသွားခဲ့ပါတယ်။ဒီဆိုတဲ့ Ed Sheeran အတွက်လည်းအများဆုံးရောင်းရတဲ့သချင်းဖြစ်ပြီးတော့ American ပြည်ထောင်စုတစ်ခုထဲမှာကို2015မေလအထိရည်တွယ်မယ်ဆိုရင်ဒီသချင်းဝယ်ယူအားပေးမှုပေါင်း4သန်းကျော်ရှိသွားပါပြီ။ Ed Sheeran ဒီဆိုထားတဲ့ Thinking Out Loud ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါဦးနော်။
When your legs don't work like they used to before And I can't sweep you off of your feet Will your mouth still remember the taste of my love Will your eyes still smile from your cheeks Darling, I will be loving you Till we're 70Baby, my heart could still feel as hard at 23. And I'm thinking about how people fall in love in mysterious ways. Maybe just the touch of a hand. Well, me, I fall Honey, now take me into your loving arms. Kiss me under the light of a thousand stars. Place your head on my beating heart. I'm thinking now.My hair's all but gone and my memory fades And the crowds don't remember my name When my hands don't play the strings the same way I know you will still love me the same Cause honey, your soul could never grow
ရှင်ရည်ဆိုထားတဲ့ Thinking Out Loud ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရပါဗျ။ဗီဒီယိုသောရရှင်ရဲ့အချင်းချင်းမြစ်တာဒီလက်ဆောင်ပေးပို့တဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖျော်ပြပေးသွားဖို့ရှိပါတယ်ရှင်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေအတွက်အချိန်ပေးကြပါလိမ့်။ကျွန်တော်တို့ရဲ့ကချင်ပြည်နယ်ဗမော်မြို့မှာဒီရက်ပိုင်းအတွင်းမြို့နယ်အုပ်ချုပ်ရေးဌာနကထုတ်တဲ့အမိန့်စာနဲ့ပတ်သက်ပြီးတော့မကျေနပ်လို့ပြောကျင်လို့ပါဆိုပြီးတော့သမရာကြီးနဲ့ဆိုင်ရာအလုံးသိစေဖို့ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါလိမ့်နော်။
ကျွန်တော်တို့ရဲ့ကချင်ပြည်နယ်ဗမော်မြို့မှာနှာခေါင်းစည်း mask တိုက်ရင်အရေးယူခံရမယ်လို့ထုတ်ပြန်ထားတာနဲ့ပတ်သက်ပြီးဘဝင်မကြလို့ဒီစာကိုရေးလိုက်တာပါတကယ်တော့ကျွန်တော်တို့မြို့မှာနှာခေါင်းစည်းတက်ပြီးလူရဲ့ပြေးတာတချို့ရှိခဲ့ပေမဲ့အခုလိုအမိန့်ထုတ်ပြန်ရလောက်အောင်တရားဥပဒေစိုးမိုးမှုကင်းမဲ့နေခြင်းမရှိသလိုရဲစခန်းကိုတိုင်ညက်ဖွင့်ထားတာတွေလည်းမရှိပါဘူးမြို့ရင်းကလမ်းနေမကောင်းတော့ကားဆိုင်ကယ်အနီးအနားကဖြတ်သွားရင်ဖုံးတထောင်းထောင်းထားတယ်လို့အကြမ်းမကြီးအတွက်ပ ဖုံကာတိုက်ရင်အေးအေးယူခံရမယ်ဆိုတာအတိတ်ပဲလုံးဝမရှိပါဘူးပြစ်မှုကြိုကာတဲ့အနေနဲ့အဲ့ဒီလိုထုတ်ပြန်ဖို့မလိုပါဘူးမတင်ကားရင်စစ်ဆေးမေးမြန်းတာမျိုးပဲလုပ်တင်ပါတယ်ဒီလူတွေကိုအီရတ်အာဖဂန်နစ္စတန်တို့မှာတွားအုပ်ချုပ်ခိုင်းရင်အမျိုးသားတွေအားလုံးကိုဗလာအတွင်းကပေါင်းမိကိုသာဝတ်ရမည်အမျိုးသမီးများဘရာစီယာနဲ့အတွင်းကပေါင်းမိသာဝတ်ရမယ်လို့အမိန့်ထုတ်လေမလားကိုမဘုံကအသေးကံခွဲမှာဆိုလို့ဆိုတဲ့အကြောင်းပြချက်နဲ့ပေါ့အခုလိုမျိုးလူခွင့်ရေးကိုချိုးဖောက်ခံရတဲ့မလိုလားအပ်တဲ့အမိန့်ကိုပြန်လည်ရုပ်သိမ်းပေးစေဖို့ဒီစာလေးကိုအမြန်ဆုံးထုတ်လွှင့်ပေးပါလို့တင်ပြလိုက်ရပါတယ်
။သမရာကြီးနဲ့သက်ဆိုင်ရာအလုံးသိစေဖို့ဆိုပြီးတော့ဗမော်မျိုးမှာဒီတားမြစ်မှုတစ်ခုနဲ့ပတ်သက်ပြီးတော့သောရရှင်တယောက်မကြေမနဲ့ရေးလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်ကိုအလှည့်ပေးပါအောင်မယ်။ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဆက်ပြီးတော့ဒေတောင်းလာတဲ့သောရရှင်ကိုအလှည့်ပေးချင်ပါတယ်နော်မြန်မာပြည်ကပေးစာများအစီအစဉ်ကနေပြီးတော့ဆိုင်းဆိုင်းခန့်လိုက်ရဲ့တငယ်ချင်းများစွာဆိုတဲ့တခြင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုပါတယ်ဆိုတဲ့သောရရှင်ကတော့ခေါင်းစဉ်နေရာမှာရေးလာတဲ့အတွက်ကြောင့်မလို့သူ့ရဲ့စာကတပိုင်းတစ်စာနဲ့ပြတ်သွားတာပါဒီသောရရှင်ကဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာကြပါစေတဲ့စကိုင်းတိုင်းဒေသကြီးကမ့်ဘလူးမြို့နယ်ကျေးပင်အဲ့ရွာကဖြစ်ပါတယ်ဆိုပြီးတော့စာကအဲ့ညာမှာရင်ပြတ်သွားလို့ပါသူဘသူကိုတောင်းကျင်တာလဲဆိုတာလဲပါမလားလို့ဒီတော့ရှင်စကိုင်းတိုင်းဒေသကြီးကမ့်ဘလူးမြို့နယ်ကျေးပင်အဲ့ရွာကဟိမင်းထက်တချင်းတောင်းကြောင်းပဲပြောလိုက်နိုင်ပါတယ်နော်နောက်ထပ်တော့ရှင်တယောက်ကလည်း VOA ရဲ့မြစ်တာဒေလက်ဆောင်ခန္ဓာကိုအမြဲတမ်းအားပေးနေတဲ့အမကန်ပြည်ဆက်ပါတယ်မန္တလေးတိုင်းဒေသကြီးကြောက်ပတောင်းမြို့နယ်ကဘာတဲကျေးရွာကမန်နုခိုင်ကမိမိဒေါ်စောမြိုင်အကူကိုဘူဆန်းအမမဆန်းတို့တူလေးမောင်ဆန်းမင်းနိုင်တို့မိသားစုက VOA ကကိုကိုမမတွေအားလုံးနဲ့အတူဒေသချလေးတစ်ပုတ်နားဆင်ခြင်းလို့ပါဆိုပြီးတော့မြစ်တာဒေလက်ဆောင်ပါပါတယ်ဒီတော့ဒီတစ်ပတ်ကုနာတော်ကပဲပြောသွားတဲ့ကမ့်ဘလူးမျိုးနဲ့ခြေပင်အဲ့ရွာကသောရရှင်ဟိမင်းထက်တောင်းဆိုထားတဲ့ဆိုင်းဆိုင်းခန့်လိုက်တီးဆိုထားတဲ့တငယ်ချင်းများစွာဆိုတဲ့တချင်းလေးထုတ်လွှင့်ပေးခြင်းပါတယ်ဒေတောင်းတဲ့သောရရှင်ရောတေးချစ်သောရရှင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
တို့ညစဉ်တိုင်းတွေ့ကြတယ်တွေ့များကြာရှိနေသေးတယ်ဘဝရဲ့ပိုက်စာတစ်ချိန်မှာငါရဲ့အသက်ဟာ35နောက်45နေနေညနဲ့ကြောက်ညာငါထိုင်စင်းစားလမ်းမီးများရဲ့အောက်မှာငါတို့စတွေ့ကြတယ်မနဲ့တွေ့နဲ့ခွဲရစ်တဲ့ညနေဖြစ်နေပြက်တွေမတူညီပေမဲ့သိတ်ချစ်ခဲ့ခြင်းတွေနောက်တခြားမှာတုံတဲ့မှတ်ဉာဏ်တွေနဲ့တခြားမှာရှိတဲ့ကြောက်ညာတွေတခြားမှာဖြစ်တဲ့ပြဿနာတွေခေါင်းထဲမှာပြည့်နေလေလဲမတော်ပါမမေ့တဲ့စိတ်မှမင်းတို့ရှိနေစေပါကြောင်တဲ့ခေါင်းလောင်ထိုးတဲ့ကြားမိတိုင်းမှာငါတို့ရန်ဖြစ်ခဲ့တာငါတို့ပြန်ချစ်ခဲ့တာစိတ်လုံရှားခဲ့ပြီလားတဲ့အကုန်ပုံမင်းသွားပြီလားမူလာတန်းအလေတန်းနဲ့အထက်တန်းဘဝတွေအခုချိန်မှာပြန်တွေ့ရင်ရင်တွေခုံငါလွန်စွန့်နေရင်ထိုင်ကရေးတဲ့တချင်ဘဝရထသွားနေလဲတငယ်ချင်းတွေကအဆင်မြဲ
ဒီဘဝကူ
ဆိုထားတဲ့တငယ်ချင်းများစွာဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ထိထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်เนาะသောရရှင်ရဲ့အားလုံးရှင်းလင်းချက်မြင့်ကြပါစေရှင်ရဲ့ရောက်ရှင်းနဲ့ငါအဲ့ရထက်မှလူသိမ့်နေကောင်းကလေးနဲ့ကောင်းမလေးကနေအမျိုးသားနဲ့အမျိုးသမီးအဖို့ကြီးနဲ့အဖွာကြီးဖြစ်တဲ့အချိန်တွေအထူး
ဘဝဆိုတဲ့ခဏကြီးကိုငါတို့တွေစီးသွားရမှာပါပဲကဲ
မဲတနာချွန်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင် VOA မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်အခုဆက်လက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုတင်ဆက်မှာပါဖွဲ့စည်းပုံပြည်ရေးဘသူကနိုင်ပြီးဘသူကရှုံးသွားတာလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်
ကုဆွေမြန်မာနိုင်ငံသားအားလုံးမြန်မာနိုင်ငံရေးကိုစိတ်ဝင်စားသူအားလုံးစောင့်ကြည့်နေကြတဲ့လွှတ်တော်တွေက2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအဖြေတစ်ခုထွက်လာပါပြီဖွဲ့စည်းပုံတွေကပြင်ဆင်ဖို့အခက်ဆုံးပုံမှန်တွေကအပိုက်6ခုကိုပြင်ဆင်ဖို့တင်ထားတာမှာတစ်ခုကလွဲရင်ကျန်တဲ့အားလုံးအဆိုးရှုံးနေခဲ့ပါတယ်ဘယ်သူကအနိုင်ရပြီးဘယ်သူကရှုံးနေတာပါလဲလက်ရှိလွှတ်တော်တွေဖြစ်ပွားခဲ့တဲ့ဖွဲ့စည်းပုံပြင်ရေးလှုပ်ရှားမှုရဲ့တကယ်အဓိပ္ပာယ်ကဘာပါလဲဒီအဖြစ်အပျက်ကနေဘာတွေသင်ခန်းစာယူသင့်တယ်လဲဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ
်ပြောရရင်2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီနီးမကျဘူးအများကြီးပြင်ဆင်ဖို့လိုတယ်ဆိုပြီးပြောလဲပြော2012ဂျားဖြတ်ရွေးကောက်ပွဲမှာပါတီလုပ်ငန်းစဉ်တရက်အဖြစ်ကျွေးလဲကျွေးကျော်ခဲ့သူကတော့ဒေါအောင်ဆန်းစုကြည်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပဲဖြစ်ပါတယ်ဒါပေမဲ့နောက်ပိုင်းပြည်ခိုင်ဖြိုးပါတီခေါင်းဆောင်တွေကဖွဲ့စည်းပုံပြင်ရေးကိုသူတို့လည်းလက်ခံတယ်လို့ပြောဆိုလာပြီးလွှတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးကိုလက်ဦးမှုရယူ2013နှစ်လယ်မှာစအကောင့်ထဲပေါ်ဆောင်ရွက်ပါတော့တယ်အဆိုတင်နာဖွဲ့စည်းပုံပြင်ဆင်ရေးလေ့လာသုံးသပ်ရေးပူးပေါင်းကော်မတီဖွဲ့တာဖွဲ့စည်းပုံပြင်ဆင်နိုင်ရေးအကောင့်ထဲပေါ်မှုကော်မတီဖွဲ့စည်းရမှာလဲဥဆောင်မှုနေရာရယူပါတယ်အဲ့ဒီကော်မတီတွေဖွဲ့စည်းရမှာ NLD နဲ့အခြားပါတီကအမတ်တွေတိုင်းရင်းသားအမတ်တွေပါဝင်ပြီးအကြိမ်ပေါင်း40ကျော်ဆွေးနွေးညှင်းခုံခဲ့ကြတယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီကတော့ဖွဲ့စည်းပုံပြင်ရေးအတွက်အဲ့ဒီထက်အများကြီးပိုပြီးအားစိုက်ခဲ့တာတွေ့ရပါတယ်။88ပွင့်လင်းအဖွဲ့အစည်းနဲ့ပေါင်းပြီးစီယုံဟောပြောပွဲတွေလုပ်တာအပြင်ပြည်သူ9တန်းကျော်ရဲ့ထောက်ခံလက်မှတ်တွေရအောင်စီယုံကောက်ခံနိုင်ခဲ့ပါတယ်။ဒါပေမဲ့တကယ်တကယ်ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းလွှတ်တော်တဲ့တင်တဲ့အခါပြည်သူတွေလိုလားတဲ့ NLD ကပြင်ဆင်ခြင်းနဲ့ပုံမှန်တွေမပါတယ်လို့ပြင်ဆင်ဖို့တင်ပြထားတာတွေကလည်းမူလအခြေခံဥပဒေနဲ့တိတ်ပြီးမချားနာတာတွေ့ကြရပါတယ်တိတိကျကျပြောရရင်ဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ပြီး NLD ဟာပြိုင်ပွဲကိုတောင်ဝင်ခွင့်မရတဲ့အားကစားသမားတစ်ယောက်လိုဖြစ်သွားတာပါ
ပြည်ခိုင်မျိုးပါတီကိုစားဦးသိန်းစောတင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးပုံမှန်436ကကြီးဆိုင်ရာအပိုင်းမှာအချက်6ချက်ပါပါတယ်အဲ့ဒီအချက်6ချက်ထဲမှာ5ချက်ဟာမူလဥပဒေပါအချက်တင်တဲ့ထူးမခြားနာတွေဖြစ်ပြီးပြည်ခိုင်မျိုးဘက်ကတကယ်ပြင်ဖို့ဆန္ဒရှိတာကတော့ပုံမှန်60ကားငယ်ဖြစ်ပါတယ်ငွေမူလဖွဲ့စည်းပုံအခြေခံဥပဒေမှာဒုသမ္မတသမ္မတအဖြစ်လွှတ်တော်အမတ်ထဲကဖြစ်စေအမတ်မဟုတ်သူထဲကပဲဖြစ်စေတင်မြောက်နိုင်တယ်လို့ဆိုထားပြီးပြင်ဆင်ချက်ထဲမှာတော့ရွေးကောက်ခံအမတ်ဖြစ်ရမယ်လို့ဆိုထားပါတယ်တကယ်တော့ဒီအချက်ကိုပြင်ကျင်တယ်ပြင်ရမယ့်အချက်တည်းထဲ့ပါဆိုပြီးလွှတ်တော်နိုင်ငံကသူရအုပ်ရှင်မန်းကဖွဲ့စည်းပုံပြင်ရေးကော်မတီစီကို2014ဖေဖော်ဝါရီလကတည်းကစာနဲ့တရားဝင်ညွှန်ကြားခဲ့တဲ့တခုတည်းသောအချက်လည်းဖြစ်ပါတယ်အဲ့ဒီအချက်ကိုပြင်လိုက်နိုင်ရင်တမတော်ကာကွယ်ရေးဦးစီးချုပ်ဖြစ်ဖြစ်အခြားဘသူဖြစ်ဖြစ်ဒုသမ္မတသမ္မတဖြစ်ချင်ရင်ရွေးကောက်ပွဲဝင်ကိုဝင်ရမှာဖြစ်ပါတယ်ရွေးကောက်ပွဲမှာနိုင်ပြီးအမတ်ဖြစ်မှရမှာဖြစ်ပါတယ်ဒီအတွက်တမတော်ကာကွယ်ရေးဦးစီးချုပ်ဖြစ်ဖြစ်အခြားစစ်ဘုချုပ်တယောက်ဖြစ်ဖြစ်လွတ်တော်အမတ်ဖြစ်ရွေးခံဖို့ပြည်ခိုင်မျိုးပါတီထဲဝင်ရောက်ရမှာဖြစ်တယ်လို့သူရဥရှိမန်းရဲ့ဥဆောင်လက်ညွန်ကြီးကြမှုအောက်ကနေရွေးကောက်ပွဲဝင်ပြန်ရမယ့်သဘောဖြစ်ပါတယ်လွတ်တော်ထဲရောက်နေတဲ့တမတော်သားအမတ် 25 ရာခိုင်နှုန်းဟာလဲသူတို့ကြက်ရလူတယောက်ကိုဒုသမ္မတအဖြစ်ရွေးချယ်တင်မြှောက်လို့လည်းမရတော့ပါဘူးအဓိပ္ပာယ်ကတော့တမတော်ဟာပြည်ခိုင်မျိုးပါတီကိုနာခံရတော့မယ်ဆိုတဲ့သူရဥရှိမန်းရဲ့အစီအစဉ်ဖြစ်ပါတယ
်ဒါကိုကြည့်ရင်ပြီးဆုံးသွားပြီဖြစ်တဲ့ဖွဲ့စည်းပုံပြင်ရေးလွှတ်တော်တွင်မဲခွဲမှုဆိုတာဟာပြည်သူတွေလိုလားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကတစ်ဖက်ဖွဲ့စည်းပုံမပြင်ကျင်သူတွေကတစ်ဖက်မဲခွဲကြတာမျိုးမဟုတ်ပဲသူရဥရွှေမန်းဦးဆောင်နဲ့ပြည်ခိုင်ဖြိုးအုပ်စုကိုထောက်ခံသူတွေကတစ်ဖက်သမရဥသိန်းစိန်ဦးဆောင်နဲ့အစိုးရအဖွဲ့အုပ်စုနဲ့ကာကွယ်ရေးဦးစီးချုပ်ကိုထောက်ခံသူတွေကတစ်ဖက်မဲခွဲကြတဲ့သဘောပဲဖြစ်ပါတယ်ဘယ်ဘက်ကပဲအနိုင်ရရ NLD နဲ့တိုင်းရင်းသားပါတီတွေအတွက်အကျိုးမထူးသလိုပြည်သူတွေလူလားချက်လဲရလာမှာမဟုတ်ပါဘူးအားလုံးသိကြပြီဖြစ်တဲ့အတိုင်းမဲခွဲမှုရလက်မှာသူရဥရွှေမန်းအုပ်စုအရှုံးပေါ်ခဲ့တာပါ နှစ်နဲ့ချီစီစဉ်ခဲ့တဲ့သူရဥွှေမန်းရဲ့အစီအစဉ်ကြက်ပြဲခဲ့ရပါတယ်။ပုံမှန်60ကငယ်ဟာငကိုအတိုင်းအတီးဖြစ်နေမှာဖြစ်ပြီးဒုသမရသမရလုံးမဲ့သူဟာရွေးကောက်ခံဖြစ်စရာမလိုပါဘူး။ဒုသမရလုံးမဲ့ဘဲဘိုကျုံမှပြိခိုင်ဖြိုးတဲ့ဝင်ရွေးကောက်ပွဲဝင်စရာမလိုသူရဥွှေမန်းရဲ့ဥဆောင်မှုခံယူစရာမလိုပါဘူး။တမတော်သားအစုအဖွဲ့ကဓာတ်ရိုက်ရွေးချယ်တင်မြှောက်လိုက်ုံပါပဲ။တနည်းပြောရရင်သူရဥွှေမန်းရဲ့တက်မတော်ကိုပြိခိုင်ဖြိုးပါတီအောက်သွသွင်းရေးစီမံကိန်းပြိုကျသွားခဲ့ရတာဖြစ်ပါတယ
်။ NLD ဘက်ကကြည့်ရင်တော့နှစ်နဲ့ချီစ조사ခဲ့ရတဲ့ဖွဲ့စည်းပုံပြင်ရေးဟာပြိုင်ပွဲကိုတောင်ဝင်ခွင့်မရလိုက်ပဲပွဲမဝင်ခင်အပြင်ကတည်းကရှုံးဆိုတဲ့အခြေအနေမျိုးရင်ဆိုင်လိုက်ရတာပါ။ဒီအတွက်ဒီလောက်နှစ်နဲ့ချီပြီးစ조사ခဲ့ပါရဲ့နဲ့အင်းနိုင်အားတိုက်အားဆိုင်ခဲ့ပါရဲ့နဲ့ဘာကြောင့်ပြည်သူလူလားချက်တွေဥပဒေကြမ်းတဲ့တောင်မပါခဲ့တာလဲ။ဘာကြောင့်အဲ့ဒီအချက်တွေကိုအခြေတင်ဆွေးနွေးခွင့်မရခဲ့တာလဲ။ဘာကြောင့်မဲခွဲတဲ့အဆင့်တောင်မရောက်ခဲ့တာလဲဆိုတာ NLD အနေနဲ့ပြန်ပြီးဆန်းစစ်ကြည့်သင့်ပါတယ်။တကယ်ဆိုတော့လွတ်တော်တဲ့ဆွေးနွေးမှုတွေဟာသူရအုပ်ရှင်မန်ဦးဆောင်တဲ့ပြည်ခိုင်ပြိုးအုပ်စုကိုထောက်ခံသူတွေကတစ်ဖက်တမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့အုပ်စုနဲ့ကာကွယ်ရေးဦးစီးချုပ်ကိုထောက်ခံတဲ့အုပ်စုကတစ်ဖက်ပဲနဲ့ပဲအုပ်စုနှစ်ခုရဲ့အကျိုးစီးပွားပြဿနာအဖြစ်ပေါ်လွင်ရမှာပါဒါပေမဲ့ NLD အမတ်တွေရဲ့အရင်စစ်အုပ်ချုပ်ရေးခေတ်ကဖိနှိပ်မှုတွေအကြောင်းဖွဲ့စည်းပုံအတွင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့စစ်တပ်ရဲ့အခွင့်အရေးယူမှုတွေအကြောင်းစတာတွေကိုဝေဖန်တာများပြားလွန်းလို့ NLD အမတ်တွေနဲ့တပ်မတော်သားအမတ်တွေရံဘက်တဖွဲ့ဖြစ်ဖြစ်သွားခဲ့တာကိုလည်းအသေးချာပြန်လဲသုံးသပ်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်ခုဆက်လက်ပြီးတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်မှာပါမက်ခင်ဖြူထွေးနဲ့ကိုသားညူရူကတင်ဆက်ထားပါတယ်ရှင
်ဟယ်ရီပေါ်တာဆက်လန်းတွင်တဲ့ကဟော့ဂွတ်စ်မော့ကျောင်းကြီးလားထင်မရလောက်အောင်တိဟုပ်ပြည်ရဲ့တက္ကသိုလ်တစ်ခုမှရဲတိုက်ကြီးတွေမျှော်စင်တွေနဲ့ရုပ်ထုကြီးတွေကိုထည့်သွင်းတိစောက်ထားပါတယ်ဒီတက္ကသိုလ်ဟာဟာဘေးအနုပညာအကယ်ဒမီကျောင်းဖြစ်ပြီးတော့တရုတ်နိုင်ငံမြောက်ပိုင်းရှင်လယ်မြို့အနီးကဂျုံကင်းတွေပတ်ပတ်လည်ကြားထဲမှာရှိတာပါတရုတ်ပြည်မှာအစိုးရပိုင်းတက္ကသိုလ်တွေအများစုဖြစ်ပြီးတော့ဒီတက္ကသိုလ်ကတော့ပုဂ္ဂလိကပိုင်းဖြစ်ပါတယ်ဒီကျောင်းမှာကျောင်းသားပေါင်း 8,000 ကျော်တက်ရောက်ပညာသင်ယူနေကြပြီးတော့ဒီအထက်မှာတော့အဲ့ဒီကျောင်းကပထမဆုံးကျောင်းသားတွေဘွဲ့ယူကြတာဖြစ်ပါတယ်ဘွဲ့ယူတဲ့နေ့မှာတော့ကွန်ဖြူရှက်ပုံစံအစိမ်းအောင်ဘွဲ့ဝစ်စုံတွေကိုဝစ်ဆင်ပြီးတော့ဘွဲ့ယူခဲ့ကြတာဖြစ်ပါတယ်ဒီကျောင်းမှာဒေါ်လာ294တန်းရင်းနှီးမြှုပ်နှံထားတယ်လို့ဥက္ကဋ္ဌကျန်းကျုံကြီးကပြောပါရယ်အခုလိုတိစောက်ထားတာဟာလဲဟယ်ရီပေါ်တာဆက်လန်းတွဲကိုသတိပြုခဲ့ပြီးတော့အနောက်တိုင်းပြည်သူကလက်ရာတွေကိုကျောင်းသားတွေနဲ့ရင်းနှီးစေလိုတဲ့အတွက်ဖြစ်တယ်လို့ပြောပါရယ်ဒီလိုရဲတဲ့ကြီးတိစောက်ထားတဲ့အတွက်ကျောင်းရဲ့ကိုယ်သိခါလဲမြစ်တက်စေခဲ့တာပါအခုလိုဘွဲ့ယူတဲ့အခမ်းအနားပြည့်တဲ့အချိန်မှာတော့ကျောင်းသားကျောင်းသူတို့ကအဝတ်အစားလဲပြီးပုံပြင်ဆက်လန်းတွဲကအဆောက်အုံတွေနဲ့တွဲပြီးတော့တပ်ပေါ်ရဲကြပါရယ်ကျောင်းသားတွေကတော့အခုလိုကျောင်းကြီးတည်ဆောက်နေတဲ့တစ်ချိန်ထဲမှာတိုက်ရောက်ပညာသင်ယူခွင့်ရပြီးတော့ဘွဲ့ရခဲ့တဲ့အတွက်အယံဂုဏ်ယူတယ်လို့ပြောပါရရှင
်ဂျပန်နိုင်ငံရဲ့ mobile phone company တခုဖြစ်တဲ့ SoftBank Group နဲ့စက်ရုပ်လုပ်တဲ့ company ဖြစ်တဲ့ Brave Robotic နောက်ပြီးတော့ဒီအယုတ် company ဖြစ်တဲ့ Takara Tomy တို့ပေါင်းပြီးတော့ထုတ်လုပ်လိုက်တဲ့ကားကနေစက်ရုပ်ဖြစ်တဲ့ပြောင်းနိုင်တဲ့ Transformer စက်ရုပ်နမူနာကိုဒီနှစ်ဆင်ကျင်းပတဲ့အယုတ်ပြပွဲမှာပြီးခဲ့တဲ့ပတ်တုန်းကပြသခဲ့ပါတယ် Transformer ရုပ်ရှင်တွေကလိုမျိုးစက်ရုပ်ကိုနမူနာပုံစံနှစ်မျိုးထုတ်လုပ်ထားပြီးတော့တစ်ခုက10လက်မှကျော်ကျော်ရှိပြီးတော့နောက်တစ်ယောက်ကတော့52လက်မှနီးပါးရှိပါတယ်။စင်ပေါ်မှာတိကျပြခဲ့တဲ့စက်ရုပ်ကြီးကိုဝန်ထမ်းတူကနေပြီးတော့ steering vein နဲ့ထိန်းချုပ်ခဲ့တာဖြစ်ပါတယ်။ကြည့်ရှုနေတဲ့ပရိသတ်ကလည်းကားကနေပြီးတော့စက်ရုပ်ဖြစ်တဲ့ရုပ်ရှင်တွေကလိုမျိုးပြောင်းသွားတာကိုကြည့်ပြီးတော့လက်ခုပ်တီးအားပေးကြပါတယ်။ Brave Robotic Company ရဲ့အကြီးအကဲကတော့အခုလိုမျိုးစက်ရုပ်ပုံစံကိုပြောင်းပြီးတော့မောင်းလို့ရတဲ့ကားဖြစ်အောင်လို့2019ခုနှစ်အကုန်မှာဖန်တီးသွားမယ်လို့ပြောပါတယ်။ဝယ်ယူလိုသူတွေအတွက်လောလောဆယ်မှာတော့ဒီပုံစံနှစ်မျိုးလုံးကိုရောင်းချအောင်မှာမဟုတ်ပဲနဲ့တနည်းမှာတော့ရောင်းချပေးနိုင်မှာဖြစ်ပါတယ်။လက်ရောက်ကြည့်ရှုသူတူကတော့ကားတွေကိုလူကြိုက်များပြီးသားဖြစ်ပြီးတော့အဲ့ဒီကားတွေကိုစေုပ်ပုံစံပြောင်းနိုင်ခဲ့ရင်တော့ဝယ်ယူလိုသူတွေအပူကြိုက်မှာဖြစ်ပါတယ်လို့ပြောပါတယ်ခင်ဗျာ
။အီတလီနိုင်ငံမီလန်မြို့မှာကျင်းပနေတဲ့ Milan Expo 2015စတာကုန်ပြပွဲမှာမီတာ 1600 နီးပါးရှိတဲ့ကမ္ဘာစံချိန်တင်အီတလီရိုးရာအစားအစာဖစ်ဇာမုတ်ချက်ကြီးတစ်ခုကိုပြီးခဲ့တဲ့စနေနေ့ကပြုလုပ်ခဲ့ကြပါဗျ။နှခမ်းသားမပါတဲ့ဖစ်ဇာဟာခရမ်းညင်သည်ကီလို 1500 ကျော်ကျွဲနှုတ်နဲ့ပြုလုပ်ထားတဲ့ cheese mozzarella တဒံခွဲကျော်နဲ့တန်လွင်စီတွေအများကြီးသုံးပြီးတော့ပြုလုပ်ခဲ့ရတာပါ။အီတလီတဝန်းကစပိုမူပေါင်း80လောက်ကစုပေါင်းပြုလုပ်ခဲ့ကြတာဖြစ်ပြီးတော့ အရင်တုန်းကစပိန်နိုင်ငံစံချိန်တင်ထားတဲ့မီတာ1100ကျော်ရှိတဲ့ဖစ်စာရဲ့စံချိန်ကိုချိုးလိုက်နိုင်တာဖြစ်ပါတယ်။ Guinness ကမ္ဘာစံချိန်မှတ်တမ်းစာအုပ်ကဒိုင်လူကြီး Lorenzo Vettori ကအသိမှတ်ပြုလက်မှတ်ချီးမြှင့်ခဲ့ပြီးလာရောက်လည်ပတ်ကြတဲ့သူတွေဟာဖစ်စာတယောက်တစ်စိတ်ကိုတန်းစီပြီးတော့မစားခင်မှာစပွဲပေါင်း800ကျော်ဆက်ပြီးတင်ထားတဲ့ဒီဖစ်စာမုန့်ကြီးကိုတအံ့တအောကြည့်ရှုခဲ့ကြပါတယ်။ဒီဖစ်စာကြီးရဲ့မီတာ300လောက်ကိုတော့ Banco Elementaries အစားအသောက်လူခံဌာနကိုလူထမ်းမှဖြစ်ပြီးကျန်တာတွေကိုတော့ပြပွဲလာတဲ့လူ3000ကျော်လောက်ကိုကျွေးမိခဲ့ပါတယ်။ဒီဖစ်စာကြီးကိုမုတ်ဖို့ဖို့အတွက်အထူးဖန်တီးထားတဲ့မီးဘုံ5ခုသုံးခဲ့ရပြီးဖီစာ1မီတာကျော်ချက်ဖို့အတွက်3မိနစ်လောက်အချိန်ယူရပါတယ်။အခုလိုကမ္ဘာစံချိန်တင်နိုင်ခဲ့တဲ့အတွက်အီတလီရိုးရာအစားအသောက်ဟာယူနက်စကိုအဖွဲ့ကြီးရဲ့ရည်ကြီးမှုအမွေအနှစ်တစ်ခုအဖြစ်အသိအမှတ်ပြုခံရဖို့ခြေလှမ်းတစ်ရက်အဖြစ်နှိစက်လာပြီလို့ဖီစာချစ်သူတွေကမျှော်လင့်နေကြပါတယ်ရှင
်။ဒီနေ့လာနေနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မဲ့ပုံမှန်436ကိုပြင်ဆင်ရေးလွှတ်တော်ထဲမှာအတိုက်ခံနိုင်ငံရေးအင်အားစုတွေရဲ့ကြိုးပမ်းမှုတွေဟာအရေးနှိမ်ခဲ့ရပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေတွေကအခြေတင်ပြောစရာတွေဖြစ်နေရတဲ့အပိုင်းတွေမှာမပြင်ဆင်နိုင်ခဲ့တဲ့အတွက်မြမနိုင်ငံရေးပြည်ရင်းငြိမ်းချမ်းရေးအပေါ်ဘလို့အကျိုးဆက်တွေရိုက်ခတ်လာနိုင်တယ်လဲဆိုတာကိုအင်္ဂါနေ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေVOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။အခုတော့သတင်းအချင်းချုပ်ကိုကိုညံဝင်းအောင်ကပြောပြတော့မှာပ
ါ။ Iran Nuclear ရေးအပိသက်ဆွေးနွေးဖို့နောက်ဆုံးသတ်မှတ်ရဖြစ်တဲ့ဇွန်လ30နောက်ပိုင်းမှာလည်းရတိုးပြီးဆွေးနွေးသွားဖို့ဗီယက်နမ်မှာဆွေးနွေးပွဲကိုတက်ရောက်သူအလုံးကသဘောတူကြောင်းအမေရိကန်အဆင့်မြင့်အရာရှိတူကပြောပါရစေ။ဆွေးနွေးပွဲအပိသက်ဖို့သတ်မှတ်ထားတဲ့ဇွန်30မတိုင်ခင်နှစ်ရက်လိုမှာအီရန်နိုင်ငံရဲ့ဝန်ကြီးအနေနဲ့တီဟီရန်ကိုပြန်ပြီးသူအစိုးရနဲ့တိုင်ပင်မဲ့ကိစ္စကိုအမေရိကန်အနေနဲ့ဘာမှကန့်ကွက်စရာမရှိဘူးလို့အဲ့ဒီအရာရှိကပြောဆိုပါတယ်။ဂရိအစိုးရနဲ့ကျွေးရှင်နိုင်ငံတွေကြားကျွေးမီကိစ္စပြည်လည်ဖို့ပိုခက်လာတဲ့အတွက်ဂရိနိုင်ငံရဲ့ဘဏ်တွေကိုပိတ်ပြီးငွေထုတ်တာတွေကိုရပ်ဆိုင်းထားမှာဖြစ်တယ်လို့ဂရိဝန်ကြီးချုပ်အလက်စစ်စစ်ပရက်စ်ကပြောပါတယ်။ကျွေးရှင်နိုင်ငံတွေကဂရိကိုအဖွဲ့ဝင်19နိုင်ငံပါတဲ့ယူရိုငွေအုပ်စုကထုတ်ပယ်ပစ်ဖို့ချိန်ချောက်တယ်ဆိုပြီးနိုင်ငံကိုပြောကြားတဲ့ရုပ်သံမေကွန်းနဲ့မှာမစ္စတာစစ်ပရက်စ်ကပြစ်တင်သွားပါတယ်။ဒါပေမဲ့ဂရိဘဏ်တွေကိုဘလောက်ထိပိတ်ထားပြီးဘလောက်ကြာကြာငွေကြေးစည်းစိမ်မှုကိုထိန်းသွားမယ်ဆိုတာကိုတော့သူကအတိအကျပြောမသွားပါဘူး။လူ29ဦးသေဆုံးပြီးလူ230နီးပါးဒဏ်ရာရခဲ့တဲ့ကူဝေးနိုင်ငံကရှီယာဘလီတခုကိုအသေးခံဘုံတွက်ခိုက်သူဟာဆော်ရီနိုင်ငံသားဖြစ်တယ်လို့တနင်္ဂနွေနေ့မှာကူဝေးအာဏာပိုင်တွေကပြောတာပါရမဒန်ဥပုလ္လကာလအတွင်းတောက်ကြနေ့ဝှပြုစုပေါင်းပွဲကိုတိုက်ခိုက်သူဟာဆူလီမန်အယ်ကာဘာဖြစ်တယ်လို့ပြောဆိုလိုက်ပါတယ
်ကိုညံဝင်းအောင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါအင်ဂျင်နီယာကတော့အိုက်တင်ဦးတခုဖြစ်ပါတယ် VOE မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါရှင်နားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ
This program has come to you from the Voice of America, Washington.